Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါခင်ဗျာ VOA American တိုင်းရဲ့2018ခုနှစ်အောက်တိုဘာလ18ရက်စက်တာဘရီနေ့မနက်ခင်းအစီအစဉ်လေးကို Washington DC မြို့တော်ကနေတိုက်ရိုက်စတင်ထုတ်လွှင့်နေပါပြီမြန်မာစံတော်ချိန်မနက်6:00ကနေ9:00ထိထုတ်လွှင့်မဲ့ဒီအစီအစဉ်လေးကို KLOS 93.9 93.9 နဲ့6.53တို့ကနေဖမ်းယူနားဆင်နိုင်တယ်လို့ VOA Facebook စာမျက်နှာ VOA Burmese News နဲ့ website burmese.voanews.com တို့မှာလည်းအချိန်နဲ့တိုက်ရိုက်နားဆင်နိုင်ပါတယ်ကျွန်တော်ကျော်ကျော်သိမ်းပ
ါကျွန်တော်ကျော်စံသာပါအကြမ်းဖက်မှုတိုက်ချဲ့ရေးအတွက်အကူအညီရတဲ့ဆာအုဒီအရေဗျာနိုင်ငံနဲ့လမ်းမခွဲလူဘူးလို့စမ္မတဒေါ်နယ်ထရမ့်ကပြောကြားလိုက်ပါတယ်ဒေါ်အောင်ဆန်းစုကြည်ဟာမြန်မာနိုင်ငံဒီမိုကရေစီရေးအတွက်တခုထည်သောမျှော်လင့်ချက်ဖြစ်တယ်လို့အမေရိကန်အထက်လွှတ်တော်ရီပပ်ဘလစ်ကန်ခေါင်းဆောင်ကပြောကြားလိုက်ပါတယ်လူခွေးချိုးဖောက်မှုတွေအတွက်မြန်မာစစ်တပ်ကပုဂ္ဂိုလ်တွေအပေါ်ဆွစ်ဇာလန်အစိုးရကတင်းတင်းကြပ်ကြပ်အရေးယူတင်ခံမယ်လို့ပြောကြားလိုက်ပါတယ်ဒီလိုနောက်ဆုံးရသတင်းတွေကိုဒေါက်တင်မျိုးသက်နဲ့အတူပြောကြားမှာဖြစ်ပါခင်ဗျာ
ဟုတ်ပါပြီခင်ဗျာသတင်းတွေပြီးရင်နားဆင်ရမယ့်သတင်းဆောင်မတွေထဲမှာ sorry သတင်းတော့ပျောက်ဆုံးနေတဲ့နောက်ဆုံးအခြေအနေတွေနဲ့အတူအမှတ်54တက္ကသိုလ်ရေးဇာတ်လမ်းကဒေါအောင်ဆန်းစုကြည်နေနဲ့ပတ်သက်လို့အကိုဖြစ်သူဦးအောင်ဆန်းဦးကဘယ်လိုများတောင်းဆိုနေပါသလဲ
ကျွန်တော်ကဟိုနေလံပြစ်ပြီးတော့ရတဲ့တံပိုးကြောက်တော့ခွင့်မှာဒါအရှင်းဆုံးပဲအဲ့ဒါကိုကျွန်တော်တောင်းဆို
ဒီပေါ်တုံ့ပြန်ချက်တွေနဲ့အတူအပြည့်စုံသိကြရပါမယ်လုံခြုံရေးကောင်စီမှာမြန်မာအရေးဆွေးနွေးမယ်ပေါ်မြန်မာတံမှန်ကြီးရဲ့တုံ့ပြန်ချက်ထိုင်းမှာတရားမဝင်နေထိုင်သူတွေကိုဖမ်းဆီးတဲ့အထက်မြန်မာနိုင်ငံသားအများပြားလဲပါတယ်ဆိုတဲ့အကြောင်းအနေနဲ့တူနောက်ပိုင်းမှာအာဆီယံကာကွယ်ရေးဆိုင်ရာစီဝေးအကြောင်းကိုလည်းပြောပြဖို့ရှိပါတယ်။ကမ္ဘာသတင်းမီဒီယာတွေကမြန်မာပြည်အင်္ဂလိပ်စာသင်ခန်းစာစတဲ့မနက်ခင်းပုံမှန်အစီအစဉ်တွေနဲ့တူသတင်းပတ်စေကဏ္ဍတွေအဖြစ်ဦးကျော်စံသားရဲ့မြန်မာအရေးသုံးသပ်ချက်နဲ့သူယုံကြည်ရအစီအစဉ်တို့ကိုလည်းထုတ်လွှင့်မှုရှိပါတယ်။အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဦးကျော်စံသားနဲ့ဒေါက်ခင်မျိုးသက်တို့ကပြောပြပါမယ်ခင်ဗျာ။
အမေရိကန်ချီဆိုင်ဆော်ဒီဂျာနယ်လစ်တူပျောက်ဆုံးနေတဲ့ကိစ္စနဲ့ပတ်သက်ပြီးတူရကီတို့ပြောနေသလိုသူဟာအစ္စတန်ဘူးမြို့ဆော်ဒီကောင်စီဝင်ရုံးမှာဆက်ဖြတ်ခံရတယ်ဆိုတော့အစံနဲ့ဗီဒီယိုရှိရဆိုရင်သူလိုချင်တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောကြားလိုက်ပါတယ်။အမေရိကန်ရဲ့ရည်စင်မဟာမိတ်တနိုင်ငံဖြစ်တဲ့ဆော်ဒီအရေဗျကိုသူထောက်ခံကြောင်းပြောကြားပြီးတဲ့နောက်သမ္မတထရမ့်ကအခုလိုတောင်းဆိုလာတာပါ။ဂျမားခချိုဂီပျောက်ဆုံးမှုစုံစမ်းစစ်ဆေးနေရတွေဟာဒီရက်သက်ပတ်အကူမှာပြည်ပြည့်စုံမှုမျှော်လင့်တယ်လို့လည်းထရမ့်ကဆိုပါတယ်။ခချိုဂီအသက်ခံရတဲ့ဆိုရက်ကိစ္စကိုဆာအူဒီအရေဗျကတော့ငြင်းဆန်ထားပါတယ်။တကယ်လို့သာဒီကိစ္စမှာဆာအူဒီဘီရင်ဆာမန်နဲ့အင်ရှိမင်သားမာမက်ဘင်ဆာမန်တို့တာဝန်ရှိတယ်လို့သိရရင်ဘာဆက်လုပ်မလဲလို့မေးတဲ့နေကုန်းကိုတော့ထရမ့်ကတိတိကျကျမဖြေပါဘူး။ပြီးတော့အီရန်နဲ့တခြားနေရာတွေမှာဖြစ်နေတဲ့အကြမ်းဖက်မှုတိုက်ဖြတ်ရေးကိစ္စမှာဆာအူဒီအရေဗျဟာလိုအပ်တဲ့သူတို့ဟာအမေရိကန်ကလက်နက်တွေကိုဒေါ်လာဘီလီယံ130တောင်မှာယူထားတာဖြစ်တဲ့အတွက်သူတို့နဲ့လမ်းခွဲဖို့မလိုလားဘူးလို့လည်းထရမ့်ကဆိုပါတယ်။ဒီလုပ်ငန်းကြောင့်အလုပ်ကိုင်9သိန်းကျော်ရရှိနေတယ်လို့လည်းပြောကြပါတယ
်။ဗီယက်နမ်နိုင်ငံကအတိုက်ခံဘလော့ဂါတဦးဖြစ်သူဟွင်းနှုံနှူချင်းပြန်ပြီးလွတ်လာတာကိုအမေရိကန်နိုင်ငံသားရဲ့ဌာနကကြိုဆိုလိုက်ပါတယ်။ Mother Mushroom လို့လည်းသိကြတဲ့ဒီဘလော့ဂါဟာဗီယက်နမ်ကွန်မြူနတီအစိုးရကိုအတည်ပြုမှုနဲ့ထောင်ဒဏ်2နှစ်အကြခံခဲ့ရတာပါ။ကွင်းဟာသူ့မိသားစာစုနဲ့အတူအမေရိကန်ပြည်ထောင်စုကိုထွက်လာပြီးဖြစ်ကြောင်းအမေရိကန်နိုင်ငံသားဌာနကဗိုလ်တဖူးနယ်မှာပြောပါတယ်။သူပြန်ပြီးလွတ်လာရင်အမေရိကန်ပြည်ထောင်စုကိုသွားလို့ကြောင်းသူကအတိအလင်းပြောထားတယ်လို့အမေရိကန်နိုင်ငံသားဌာနကပြောပါတယ်။ယုံကြည်ချက်ကြောင့်အချင်းချခံထားရသူအလုံးကိုချွန်းချက်မရှိပြန်ပြီးလွတ်ပေးဖို့နဲ့ဗီယက်နမ်နိုင်ငံသားတိုင်းဟာအပြစ်ပေးအရေးယူခံရမလားဆိုတဲ့ကြောက်ရွံ့စိတ်ရှိပဲသူတို့ရဲ့နိုင်ငံရေးအယူဆတွေကိုလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ပြုဖို့အတွက်ဗီယက်နမ်အစိုးရကိုဆက်ပြီးတောင်းဆိုသွားမှာဖြစ်ကြောင်းလည်းအမေရိကန်နိုင်ငံသားဌာနကပြောပါတယ်ဗီယက်နမ်နိုင်ငံတွင်းကလူ့အခွင့်အရေးဆန်ရတွေနဲ့စစ်ရုံတွေကြောင့်လေလုညဉ့်ညံ့တဲ့အခြေအနေတွေကိုသူကရေးသားခဲ့တာပါ2016မှာအဖမ်းခံရပြီးတဲ့နောက်ဗီယက်နမ်အစိုးရကသူ့ကိုထောင်ဒဏ်10နှစ်ချမှတ်အပြစ်ပေးခဲ့တာဖြစ်ပါတယ်သူခုလိုလွတ်မြောက်လာတာဟာအမေရိကန်ကာကွယ်ဝင်ကြီးဂျင်မက်တစ်ဗီယက်နမ်နိုင်ငံတွားရောက်ခြင်းနဲ့လည်းတိုက်ဆိုင်နေပါတယ်
ပါစတုတွေအတွက်ပြပစာဘုကနုံပြုပြင်ရေးလှုပ်ဆောင်ရတဲ့အနေနဲ့အမေရိကန်ပြည်ထောင်စုဟာ Universal Postal Union UPU ခေါ်နိုင်ငံတကာစာဘုလုပ်ငန်းသမဂ္ဂကနှုတ်ထွက်တော်မှာဖြစ်ပါတယ်။ကမ္ဘာပေါ်မှာရှေ့အကြဆုံးနိုင်ငံတကာအဖွဲ့အစည်းတစ်ခုဖြစ်တဲ့ဒီ UPU ကနှုတ်ထွက်ဖို့အကြောင်းကြားစာကိုအမေရိကန်နိုင်ငံသားဝန်ကြီးဌာနကပေးပို့ထားပါပြီ။ Online ကုန်စည်ကူးသန်းရောင်းဝယ်လုပ်ငန်းမှာအထူးသဖြင့်တရုတ်နိုင်ငံအတွက်မတရားအခွင့်အရေးတရားဖြစ်နေတယ်လို့ပြင်းပြင်းထန်ထန်ဂျာမနီတို့အတွက်လည်းအခွင့်အရေးတွေဖြစ်နေတယ်လို့သမ္မတဒေါ်နယ်ထရမ့်ကယူဆတဲ့အတွက်အခုလိုနှုတ်ထွက်စာပေးပို့လိုက်တာဖြစ်ပါတယ်။လက်ရှိနိုင်ငံတကာစာပို့စနစ်အရဆိုရင်တရုတ်ပြည်ကပါဆယ်တထုပ်အမေရိကန်ကိုပို့တဲ့ဈေးဟာအမေရိကန်ပြည်ထောင်စုအတွင်းအစီအရန်နဲ့အနောက်ချမ်းမှာပေးပို့တဲ့ဈေးထက်ပိုပြီးဈေးနှုန်းဆက်သာနေတာပါ။အမျှတတဲ့စာပို့ခါတွေနဲ့တရုတ်ပြည်ကပစ္စည်းအတူတွေမူရင်းဆေးဝါးတွေလည်းအမေရိကန်ပြည်ထောင်စုစီပို့ခဲ့တယ်လို့အမေရိကန်အရာရှိကဆိုပါတယ်။ Switzerland ဗဟိုပြု UPU အဖွဲ့ဟာစက်တန်း2142နှစ်ရှိပြီဖြစ်ပြီးဒီထက်အနှုတ်ထွက်ဖို့အတွက်တစ်နှစ်အချိန်ရမှာဖြစ်ပါတယ
်။စီးရီးယားနိုင်ငံအစ်လစ်ဒေတာကစစ်မဲ့ဇုံတဲကနေတနင်္လာနေ့နောက်ဆုံးထွားထားပြီးတော့ထွက်ခွာကြဖို့ရုရှားနဲ့တူရကီတို့တတ်မှတ်ခဲ့တဲ့နောက်မှာတချို့စစ်သွေးကြော်တွေထွက်ခွာသွားတာတွေ့ရတယ်လို့စီးရီးယားဆိုင်ရာအမေရိကန်အထူးကိုယ်စားလှယ် James Jeffrey ကဗိုလ်တဖူးနေမှာပြောပါတယ်။အဲဒီဒေတာမှာ Al Qaeda အဖွဲ့ရဲ့စီးရီးယားအဖွဲ့ကွဲဖြစ်တဲ့ဩစာကြီးတဲ့ HTS Jihad အဖွဲ့ရှိနေပြီးဒီအဖွဲ့ဝင်အလုံးဒီငယ်ကထွက်ခွာသွားမသွားမသိရသေးပေမဲ့တချို့ထွက်သွားတာတွေ့ရတယ်လို့ပြောပါတယ်။အဲဒီဒေတာအတွက်တူရကီနဲ့ရုရှားတို့ကြားသဘောထားကွဲလွဲမှုတွေရှိနေပြီးသဘောတူညီချက်ထဲမှာစစ်သွေးကြော်တွေကြားခံစုံလဲကနေပြီးတော့လုံခြုံမှုရှိရှိထွက်သွားဖို့တူရကီဘက်ကခွင့်ပြုဖို့လိုအပ်တယ်လို့လည်းအထူးကိုယ်စားလှယ်ကပြောပါတယ်။အဲဒီဒေတာကနေစစ်သွေးကြော်တွေဆုတ်ခွာတာနဲ့တူလက်နက်ကြီးတွေအလုံးကိုပါဖယ်ရှားပေးရမှာဖြစ်ကြောင်းလည်းပြောပါတယ်။ဒီဒေတာကစစ်သွေးကြော်တွေဖယ်ရှားရွတ်တယ်ဖြစ်နိုင်တဲ့အဓိကအတားအဆီးကဒီ HDS အဖွဲ့ရဲ့အတွင်းပိုင်းမှာသဘောထားကွဲလွန်နေတာဖြစ်နိုင်ပါတယ်။စီးရီးယားမှာနိုင်ငံရေးလုပ်ငန်းစဉ်ဘလို့ပြန်ဆနိုင်မယ်ဆိုတာကိုအမေရိကန်နဲ့တူရကီအရာရှိတွေကြားဆွေးနွေးနေကြပြီးအခုချိန်မှာအနည်းဆုံးနိုင်ငံတဝန်းယာယီအဖြစ်ကရက်ဆဲတော့လိုအပ်တယ်လို့လည်းအထူးကိုယ်စားလှယ် Jeffrey ကပြောပါတယ်။ကုလသမဂ္ဂရဲ့ Syria ဆိုင်ရာအထူးကိုယ်စားလှယ်ဟာလာမယ့်သတင်းပတ်တွေအတွင်း Syria ဖွဲ့စည်းပုံအခြေခံဥပဒေရေးဆွဲရေးကော်မတီချက်ကိုဖွဲ့စည်းနိုင်ဖို့လည်းသူမျှော်လင့်ထားတယ်လို့ပြောပါတယ်
။ VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေပြီးတော့9နာရီအထိ5မီတာ32 kHz 9335 5မီတာ40 kHz 9839 5မီတာ48kHz 6.53 ညနဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီချီပြန်လည်ထုတ်လွှင့်ချက်ကိုတော့လိုင်းလိုမီတာ20 25 30မီတာကနေဖမ်းယူနိုင်ပါတ
ယ်။ Original Mirror View ကသတင်းတွေပြောပြနေပါတယ်။ American ပြည်ထောင်စုအထက်လွှတ်တော် Republican အမတ်များခေါင်းဆောင် Mitch McConnell ကရသခေါင်းဆောင်ဒေါအောင်ဆန်းစုကြည်သားလျင်မြန်မာနိုင်ငံအတွက်တစ်ခုတည်းသောမျှော်လင့်ချက်နေပြီးတော့ရိုဟင်ဂျာမွတ်စလင်တွေပေါ်စစ်တပ်ရဲ့နှိပ်စက်မှုကိုသူ့ပေါ်အခြေခံချုပ်ပြုံအပြစ်ပုံချနေရတဲ့အထက်ကွန်ဂရက်လွှတ်တော်ကပါဝင်လို့အကျိုးထူးမှမဟုတ်ဘူးလို့ပြောကြလိုက်ပါတယ်။ဒီလိုဝိုင်းအော်နေကြလို့ဘယ်လို့မှကောင်းမလာနိုင်ဘူးဆိုတာသိထားစင်းတယ်။အနာကမြန်မာနိုင်ငံရဲ့စစ်မှန်သောဒီမိုကရေစီမျှော်လင့်ချက်အတွက်ကောင်းမွန်တဲ့မူဝါဒတရားမဖြစ်နိုင်ဘူးလို့လည်းသူကဆိုပါတယ်။1980ပြည့်လွန်မှာဒေါအောင်ဆန်းစုကြည်ဟာဒီမိုကရေစီခေါင်းဆောင်အဖြစ်ပေါ်ထွက်လာပြီးတဲ့နောက်အမေရိကန်ပြည်ထောင်စုကအခိုင်အမာထောက်ခံအပ်ပေးခဲ့တာဖြစ်ပြီးမစ်မကွန်နယ်ဟာနှစ်ပေါင်းများစွာဒေါအောင်ဆန်းစုကြည်နဲ့ရင်းနှီးမှုရှိခဲ့သူပါ။ရိုက်တာသတင်းထောက်နှစ်ယောက်ကိုပြည်တံကင်းလွခွင့်ပေးဖို့ဒေါအောင်ဆန်းစုကြည်အပေါ်အမေရိကန်ကွန်ဂရက်ကဖိအားပေးတင်သလားလို့ဆိုတဲ့မိကွန်းကိုတော့ဒီမိကွန်းကအခုလောလောဆယ်မဖြေသေးဘူး။ဒါပေမဲ့ဒီမိကွန်းကအင်တန်စိတ်ဝင်စားဖို့ကောင်းတဲ့မိကွန်းတစ်ခုဖြစ်တယ်လို့မစ်မကွန်နယ်ကပြောကြားသွားပါတယ်။
မြန်မာနိုင်ငံရဲ့လူခွင့်ဆန်ချိုးဖောက်မှုတွေအတွက်မြန်မာစစ်တပ်ကပုံကိုယ်ရေးပေါ်မှာဆွစ်ဇာလန်အစိုးရကပြစ်မှတ်ထားအရေးယူတာအပါအဝင်အရေးယူတန်ခတ်မှုတွေကိုပုံမတင်းကျပ်စွာချမှတ်ထားလိုက်ပါတယ်။ဒါဟာ EU ယူရောပသမဂ္ဂရဲ့မြန်မာပေါ်တန်ခတ်အရေးယူထားတာနဲ့အညီဆွစ်ဇာလန်နိုင်ငံကလှုပ်ဆောင်ခဲ့တာပါ။အခုအရေးယူမှုတွေမှာမြန်မာစစ်တပ်ရဲ့ဖိနှိပ်မှုတွေမှာအသုံးပြုနိုင်ခြင်းရှိတဲ့စစ်တုံးကိရိယာတွေနဲ့ကုန်ပစ္စည်းတွေရောင်းချမှုကိုပိတ်ပင်တာပါပါပါတယ်။ဒီထက်မှလူမှုဆက်သွယ်ဆိုင်ရာစောင့်ကြည့်ဖို့အတွက်တုံးတဲ့ပစ္စည်းကရိယာဤပညာနဲ့ဆောက်ဖွဲ့တွေပါပါဝင်တာပါမြန်မာစစ်တပ်နဲ့လုံခြုံရေးတပ်ဖွဲ့တွေကလူခွင့်ချိုးဖောက်မှုတွေကိုပြင်းပြင်းထန်ထန်ကျူးလွန်ခဲ့တယ်လို့ဆွဆဲထားတဲ့အဆင့်မြင့်တာဝန်ရှိသူ9ဦးအတွက်ဆွစ်ဇာလန်နိုင်ငံကိုပြည်ဝင်ခွင့်ဗီဇာပိတ်တင်တာနဲ့သူတို့ရဲ့ပိုင်ဆိုင်မှုတွေကိုထိန်းချုပ်ခဲ့တာဖြစ်ကြောင်းဆွစ်ဇာလန်နိုင်ငံစီးပွားရေးဝန်ကြီးဌာန SECO ကလည်းထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်မြန်မာစစ်တပ်နဲ့လုံခြုံရေးတပ်ဖွဲ့တွေကဆိုးရတဲ့လူခွင့်ချိုးဖောက်မှုတွေကြဲကြဲပြင်းထန်တဲ့ဆနစ်တကျကျူးလွန်နေတာအတွက်ဆွစ်ဇာလန်အစိုးရကရှုံချကြောင်းနဲ့လူခွင့်အခြေအနေဆိုးရွားနေမှုပေါ်မှာအထူးစိုးရိမ်ကြောင်းလည်းပြောပါတယ်ဒီခိုင်ပြည်နယ်မြောက်ပိုင်းမှာ2018ခုနှစ်ကအာဆာရင်ဂျာအချမ်းဖက်ပွဲတိုက်ခိုက်မှုနောက်ပိုင်းမြန်မာစစ်တပ်နဲ့လုံခြုံရေးတပ်တွေရဲ့နေမြေရှင်းလင်းရေးကြောင့်အင်းဒီချင်းဘင်္ဂလားဒေ့ရှ်ဘက်မှာရင်ဂျာ9သိန်းလောက်ထွက်ပြေးခိုလုံနေရတယ်လို့နေမြေရှင်းလင်းရေးလှုပ်ဆောင်ရမှာမြန်မာစစ်တပ်အကြီးအကဲပေါင်းဝင်ထိပ်ပိုင်းစစ်ဗိုလ်ချုပ်ကြီး9ဦးကိုစစ်ရာဇဝမှုကျူးလွန်မှုရှိမရှိစုံစမ်းစစ်ဆေးဖို့အတွက်ကုလသမဂ္ဂအချက်လက်ရှာဖွေအဖွဲ့ကနေတောင်းဆိုထားတာပ
ါထိုင်းနိုင်ငံမှာနိုင်ငံရေးပါတီစစ်တစ်ခုကရွေးကောက်ပွဲကော်မရှင်ရဲ့အမိန့်ကိုဖီဆန်ပြီးနိုင်ငံရေးအစုအမူတွေပြန်လည်လက်ခံသွားမယ်လို့ပြောကြလိုက်ပါတယ်။ Future Forward ခေါ်အနာဂတ်ရှိခီးပါတီဟာအစုအမူစတင်လက်ခံတဲ့ပထမနှစ်မှာပဲအမေရိကန်ဒေါ်လာ6သိန်းကျော်ရရှိခဲ့တာဖြစ်ပါတယ်။ဘီလီယံချီချမ်းသာကျော်ရတဲ့ထက်မြက်တမြက်မြက်ရှိသူလူငယ်ဆန်နဇွန်ဂျွန်ဂရွန်ခရွန်ကစ်ဦးဆောင်တဲ့ဒီပါတီဟာနောက်နှစ်မှာကျင်းပမယ်ဆိုတဲ့ရွေးကောက်ပွဲအတွက်အင်အားကြီးပါတီတစ်တရာဖြစ်ပေါ်ထွက်လာတာပါ။န နိုင်ငံရေးလှုပ်ရှားမှုတွေကိုတားမြစ်ချက်ဖြစ်တဲ့စစ်အစိုးရကအတိမပြည့်ချက်မရဘဲနဲ့အလှူငွေလက်မခံနိုင်ဘူးလို့ထိုင်းရောက်ပဲကော်မရှင်ကဆိုထားတာဖြစ်ပါတယ်
ကဘာတလုံးမှာမိသားစုဥယျာဉ်နေပါတဲ့အိမ်ဆောင်စုတွေဖြစ်လာမဲ့လမ်းကြောင်းကိုဥတီပြီးသွားနေတယ်လို့ဂျနဗာအခြေစိုက်ကုလသမဂ္ဂလူ့ရေးဆိုင်ရာရန်ပုံငွေအဖွဲ့ UNPF က2018ခုနှစ်ကဘာလူ့ရေးဆိုင်ရာအခြေအနေဖော်ပြတဲ့စာရင်းမှာဖော်ပြထားပါတယ်။မိသားစုရေးတွက်ဟာမျိုးပွားမှုဆိုင်ရာရပိုင်ခွင့်နဲ့မိသားစုအတွင်းသားသမီးဘယ်လောက်ပဲယူမယ်ဆိုတဲ့မိဘတွေရဲ့ရွေးချယ်မှုအပေါ်မှာမူတည်နေတယ်လို့ဆိုပါတယ်။ဖွံ့ဖြိုးပြီးနိုင်ငံတွေမှာဖွံ့ဖြိုးဆဲနိုင်ငံတွေလောက်ကလေးမွေးဖွားနှုန်းတိတ်ပြီးမများတာတွေ့ရတယ်လို့အစိုးရခန်းစားမှာဖော်ပြထားပါတယ
်။နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဦးကျော်စံတာနဲ့ဒေါခင်မျိုးသက်တို့ပြပြသွားတာပါ။အခုတော့သတင်းဆောင်မတွေအလဲရောက်ပါပြီ။မြန်မာနိုင်ငံဆိုင်ရာသတင်းလွှာတွေမတိုင်ခင်နိုင်ငံတကာထိပ်တန်းသတင်းဘူးဖြစ်တဲ့စော်ဒီသတင်းတော့ပျောက်ဆုံးမှုနောက်ဆုံးအခြေအနေကိုကြည့်အောင်ပါ။စော်ဒီသတင်းတော့ဂျမားကရှော်ဂီပျောက်ဆုံးနေတဲ့ဖြစ်ရပ်နဲ့ပတ်သက်ပြီးအချက်အလက်တွေအားလုံးကိုအမေရိကန်အနေနဲ့သိဖို့လိုအပ်တယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပေယိုကပြောပါတယ်။ခါရှော်ဂီပျောက်ဆုံးနေတာဟာစော်ဒီအာရေဗျရဲ့လက်ချက်ကြောင့်ဖြစ်တယ်ဆိုတာသိကြရင်အမေရိကန်ဘက်ကဘယ်လိုတုံ့ပြန်မလဲဆိုတဲ့အပေါ်ဝန်ကြီးပွန်ပေယိုကအခုလိုပြောတာပါ။နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပေယိုဟာသတင်းတော့ကရှော်ဂီပျောက်ဆုံးနေတာနဲ့ပတ်သက်လို့စော်ဒီအာရေဗျနဲ့တူရကီနိုင်ငံတွေကိုသွားပြီးစော်ဒီကောင်းဆောင်တွေတူရကီသမ္မတရေချစ်တာယစ်အာရူဝန်နိုင်ငံသားဝန်ကြီးမယ်ဘလူကာဘူဆိုဂလူတို့နဲ့တွေ့ဆုံဆွေးနွေးပြီးတဲ့နောက်တူရကီကနေဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲလ်စ်မြို့ကိုပြန်မထွက်ခင်သတင်းနောက်တွေကိုပြောသွားတာပါ။တူရကီနိုင်ငံအစ္စတန်ဘူးမြို့ကစော်ဒီကောင်စစ်ရုံးထဲကိုအော်တိုဘလ၂ရက်နေ့မှာခါရှော်ဂီဝင်ရောက်သွားပြီးချိန်ကတည်းကပျောက်ဆုံးနေတာဖြစ်ပြီးဒါနဲ့ပတ်သက်လို့တူရကီအာဏာပိုင်တွေကစုံစမ်းစစ်ဆေးနေပြီးတော့စော်ဒီဘက်ကလည်းပူးပေါင်းဆောင်ရွက်နေတယ်လို့တူရကီသမ္မတအာဒိုဝန်ကသူ့ကိုပြောတဲ့အကြောင်းဝန်ကြီးပွန်ပေယိုကပြောပြီးအမေရိကန်နေနဲ့ဒီစုံစမ်းစစ်ဆေးမှုကနေသိလာရမယ့်အချက်တွေကိုစောင့်နေရဲလို့ဆိုပါတယ
် We're going to give them the space to complete their investigations of this incident and when they issue their reports we'll
ဒီဖြစ်ရပေါ်သူတို့စုံစမ်းစစ်ဆေးမှုကိုပြည့်စုံအောင်လုပ်ဖို့ကျွန်တော်တို့အခွင့်ပေးရပါမယ်သူတို့အစီရင်ခံစာကိုထုတ်ပြန်တဲ့အခါစုံစမ်းစစ်ဆေးမှုရဲ့စစ်ဆေးတေချာမှုအတိတ်နဲ့ဖြစ်ရနဲ့ဆက်ဆက်ပြီးဘယ်သူမှတာဝန်ရှိတယ်ဆိုတာနဲ့ပတ်သက်လို့သူတို့ရဲ့ဆုံးဖြတ်ချက်တွေအပေါ်ကျွန်တော်တို့ဆန်းစစ်သုံးသပ်ပြီးဆုံးဖြတ်ချက်ချမှာဖြစ်ပါတယ်
။ခါရှော်ဂီကိုစော်ဒီတော်လိုင်း15ရောက်ကကောင်စစ်ရုံးထဲမှာတပ်ပစ်လိုက်တာလို့တူရကီတာဝန်ရှိသူတွေကဆွဆွဲထားပြီးစော်ဒီတာဝန်ရှိသူတွေကတော့ခါရှော်ဂီဟာကောင်စစ်ရုံးထဲကနေသူ့ဘာသာလမ်းလျှောက်ပြီးပြန်ထွက်သွားတာလို့ဆိုပြီးတော့ဆွဆွဲချက်တွေကိုညှင်းထားတာပါ။ဒါပေမဲ့လည်းနိုင်ငံစလုံးကသူတို့ပြောဆိုချက်တွေနဲ့ပတ်သက်လို့အထောက်အထားတစ်စုံတစ်ရာလူသိရှင်ကြားထုတ်ပြတာမရှိသေးပါဘူး။ဒီဖြစ်ရပ်နဲ့ပတ်သက်ပြီးစော်ဒီကိုတန်ခတ်အရေးယူဖို့အမေရိကန်လွှတ်တော်အမတ်တွေကိုယ်တိုင်ကတောင်းဆိုနေပေမဲ့လည်းသမ္မတဒေါ်နယ်ထရမ့်ကတော့နိုင်ငံအကြားပူးတွဲလှုပ်ဆောင်နေတာပြီးဆော်ဒီအာရေဗျာကအမေရိကန်စစ်လက်နက်ပစ္စည်းဒေါ်လာဘီလီယံ130ဘူးဝယ်ယူဖို့ကမ်းလှမ်းထားတာတွေကိုထောက်ပြပြီးတန်ခတ်ရည်ယူဖို့ကိုပယ်ချထားစေပါဒါ့အပြင်ဘာဖြစ်တယ်ဆိုတာကိုအရင်ဆုံးသိအောင်လုပ်ရမှာဖြစ်ပြီးတော့အပြစ်ရှိတယ်လို့သက်တည်မပြနိုင်သေးသေးအပြစ်မရှိဘူးလို့သတ်မှတ်ရမယ်ဆိုတဲ့ဆိုရိုးစကားကိုလည်းအင်္ဂါနေ့က AB သတင်းဌာနနဲ့တွေ့ဆုံဝေမျှကမ်းမှာသမ္မတထရမ့်ကပြောထားပါတယ်။အမေရိကန်ဘက်ကတုံ့ပြန်လှုပ်ဆောင်နိုင်ခြင်းနဲ့ပတ်သက်လို့တော့လက်ရှိမှာတူရကီကစုံစမ်းစစ်ဆေးနေတာရဲ့ရလက်ကိုစောင့်ရမယ်ဆိုတာဝန်ကြီးပွန်ပေယိုကအလေးနဲ့ပြောသလိုအမေရိကန်နဲ့ဆော်ဒီအကြားကဏ္ဍပေါင်းစုံမှာပူးပေါင်းဆောင်ရွက်နေတဲ့ဆက်ဆံရေးကိုလည်းထောက်ပြသွားပါတယ
်။ I do think it's important that everyone keep in their mind that
ကျွန်တော်တို့ကမှအရေးကြီးတဲ့ဆက်ဆံရေးအများပြရှိတယ်ဆိုတာလူတိုင်းသတိရဖို့အရေးကြီးတယ်လို့ကျွန်တော်ထင်ပါတယ
်။
အမေရိကန်နဲ့ sorry ကုမ္ပဏီတွေအကြားဘာသာငွေကြေးပိုင်းဆက်ဆံရေးတွေအစိုးရချင်းဆက်ဆံရေးကဘာတဝမ်းမှာကျွန်တော်တို့လက်တွဲလှုပ်ဆောင်နေတဲ့ကိစ္စရပ်တွေအများကြီးပါ။ဒါ့အပြင်ကဘာမှာအကြမ်းဖက်ဝါဒကိုအကြီးမားဆုံးအားပေးပံ့ပိုးနေတဲ့အီရန်နိုင်ငံကအမေရိကန်ပေါ်အန္တရာယ်ပြုလာမှာကိုရှော့ချရေးကြိုးပမ်းမှုတွေလည်းရှိပါတယ်။အဲ့ဒီကိစ္စရပ်တွေမှာ sorry ဟာကျွန်တော်တို့နဲ့အတူပူးပေါင်းလှုပ်ဆောင်နေတဲ့တကယ့်လက်တွဲဘက်နိုင်ငံဖြစ်ပါတယ်။
ခါရှော်ဂီတော်ဆုံးမှုနဲ့ဆက်ဆက်ပြီးကျူးလွန်သူတွေကိုတွေးရတဲ့ဆိုရင်စော်ဒီတော်ဝင်မိသားစုတွေအပါအဝင်ဘယ်သူ့ကိုမှချွင်းချက်မထားဘဲအရေးယူမယ်ဆိုတာကိုလည်းစော်ဒီကောင်းဆောင်တွေကအခိုင်အမာပြောထားကြရဲလို့ဝန်ကြီးပွန်ပီယိုကပြောပါတယ်။ The Washington Post သတင်းစာမှာသတင်းဆောင်မတွေရေးလေ့ရှိတဲ့ခါရှော်ဂီဟာစော်ဒီအင်ရှစ်မင်းသားကိုအပြင်းထန်ဝေဖန်ပြောဆိုသူတဦးအဖြစ်တည်ထားကြပါတယ်ခင်ဗျာ
။ဆရာရှင်များရှင်ကြာသေးရင်ကပဲပြီးဆုံးသွားတဲ့ငင်းငယ်ကြီးချစ်သည်မီလာကမှာအစိုးရတက်မတော်နဲ့အပြစ်ခံရက်စဲထားတဲ့တိုင်းမလက်နက်ကိုင်ဖွဲ့တွေကသဘောတူညီချက်တချို့ရရှိခဲ့ကြပါတယ်။ထိခိုက်ကောင်းဆောင်တွေတက်ရောက်ခဲ့တဲ့မီလာကမှာ အရင်ကညှိနှိုင်းလို့မရခဲ့တဲ့အချက်တချို့ကိုပါဆွေးနွေးဖို့လက်ခံခဲ့ကြတာဟာအောင်မြင်မှုတစ်ခုလို့ဆိုနိုင်ပါသလားပြည်တွင်းညီညွတ်ရေးတစ်ခုလုံးအတွက်ရှေ့ဆက်နိုင်ရေးဘာတွေလိုနေသေးတယ်လဲဆိုတာတွေကို VOAS နေနေညတိုက်ရိုက်လေးလိုက်စီစဉ်မှဆွေးနွေးကြရအောင်ပါရှင်တော်ရရှင်တွေရဲ့ညီညွတ်ရေးဆန္ဒတွေလူလားချက်တွေကိုလည်းပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ချင်ပါတယ်ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOAS ရဲ့ဖုန်းနံပါတ်1-232-3852-999လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ bamis@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စီနီနာတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရရှင်
။ဒီရဲ့တရက်ဒီတိုင်းစီစဉ်နေမှာပါဝင်ဆွနေပြီးကိုယ့်ရဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုအကျိုးရှိထည့်ရောက်စွာအသုံးချပါလို့တိုက်တွန်းရင်ဖိတ်ခေါ်ပါရစေ။အခုတော့မြန်မာနိုင်ငံနဲ့ဆိုင်တဲ့သတင်းစာတွေဆက်ပါမယ်။အရင်ဆုံးဒေါအောင်ဆန်းစုကြည်နေအိမ်အမွေဆိုင်အမှုနောက်ဆုံးဘလို့ဖြစ်နေလဲဆိုတာပြောပြပါမယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ရဲ့တက္ကသိုလ်ရိပ်သာလန်ကနေအိမ်ကိုလေလံတင်ရောက်ပြီးအမွေပိုင်ဆိုင်မှုဖြစ်တဝက်စီခွဲယူဖို့အကိုပြုသူဥကောင်ဆန်းဦးကနေပြည်တော်မှာရှိတဲ့ပြည်တော်စုတရားလွှတ်တော်ချုပ်ရုံးမှာမနေ့ဗုဒ္ဓနေ့ကနောက်ဆုံးအဆင့်အယူခံလျှောက်လွှာတင်သွင်းလိုက်ပါရစေ။နေရင်ချောင်းဝင်းကိုတဝက်စီအမွေခွဲဝေပြီးသားဖြစ်ပေမဲ့ဥအောင်ဆောင်ဘက်ကမကျေနပ်ပဲတရားရုံးအစဉ်အဆက်အယူခံတင်တာပယ်ချခံရပြီးတဲ့နောက်အခုနောက်ဆုံးအဆင့်အဖြစ်ထပ်ပြီးတော့ကြိုးစားတာပါ။မှတ်ရင်ကျန်တဲ့ကအပြေဆုံးပြောပြပါမယ
်။နေအိတ်ကအကျယ်ရှိတဲ့အမှတ်54တက္ကသိုလ်ရိပ်သာလန်းနေအိမ်ချောင်းဝင်းအမွေရလုံမှုနဲ့2000ပြည့်နှစ်ခဲကအကိုဖြစ်သူဥအောင်ဆန်းဦးဟာညီမဖြစ်သူဒေါအောင်ဆန်းစုကြည်ကိုတရားစွဲဆိုခဲ့တာပါ။ကယ်လီဖိုးနီးယားပြည်နယ်အမေရိကန်ပြည်ထောင်စုမှာနေထိုင်တဲ့ဥအောင်ဆန်းဦးအနေနဲ့1983ခုနှစ်မှာအမေရိကန်နိုင်ငံသားခံယူထားသူဖြစ်တဲ့အတွက်နိုင်ငံသားတအုပ်အနေနဲ့မြန်မာနိုင်ငံမှာတရားဝင်ညရာပိုင်ဆိုင်ခွင့်မရှိတဲ့ဥပဒေပေါ်မူတည်ပြီး2000ခုနှစ်မှာအထက်တရားရုံးကနေအမှုကိုပယ်ချခဲ့ပါတယ်။နောက်တစ်ကြိမ်2011ခုနှစ်မှာရန်ကုန်အနောက်ပိုင်းခရိုင်တရားရုံးမှာဥအောင်ဆန်းဦးဘက်ကအမွေမှုကိုထပ်ပြီးတင်ရမှာချမ်းမြေကိုတဝက်စီပိုင်ဆိုင်ခွင့်ရှိကြောင်း2012ခုနှစ်ဇွန်လမှာတရားရုံးကဆုံးဖြတ်ခဲ့ပါတယ်။နှစ်ထပ်အိမ်မကြီးအပါအဝင်အင်အားကံပတ်ချမ်းကိုဒေါအောင်ဆန်းစုကြည်ရခဲ့တဲ့အပေါ်သူ့အနေနဲ့ကျေနပ်မှုမရှိဘဲနှစ်အတန်ကြာတရားရုံးအစစ်အစစ်အယူခံတင်ပယ်ချခံခဲ့ရပြီးတဲ့နောက်မနစ်အောက်တိုဘာလ18ရက်နေ့မှာနေပြည်တော်ပြည်ထောင်စုတရားလွှတ်တော်ရုံးချုပ်မှာဥအောင်ဆန်းဦးအနေနဲ့ကိုယ်တိုင်အယူခံလျှောက်လွှာတင်သွင်းခဲ့တာဖြစ်ပါတယ်။တရားရုံးအထက်တဲ့င်းတော့တွေကိုဥအောင်ဆန်းဦးကအခုလိုပြောပါတယ
်။အခုကပစ္စည်းခွဲလို့ကတော့ပြိလို့ကမလို့ဘူး။အဲအိမ်ပါလားမပါလားအဲ့ဒါကြီးမလို့ချင်းကျွန်တော်တို့ကဟိုလေလံပစ်ပြီးတော့ရတဲ့တံပိုးကိုကြောက်တော့ခွဲမှာဒါအရှင်းဆုံးပဲ။အဲ့ဒါကိုကျွန်တော်တောင်းဆို။အဲ့ဒါလည်းဘာမှမတရားဟိုတောင်းဆိုတာမှမဟုတ်ဘူး။ရှင်းရှင်းလေးပဲဟုတ်တယ်။အဲ့ဒီလေလံပစ်ပြီးတော့ဒီဒီဘလူကပဲအချမ်းပါတယ်ပါဘာမှမဆိုင်တော့ဘူးတံပိုးပဲဟိုတက်စ်တွေပါပေးပြီးရောက်တော့ရရင်ပြီးတာ
ဥအောင်ဆန်းဦးရဲ့ရှင်တွေဦးရင်းလွင်ကအမှုနဲ့ပတ်သက်လို့အစဉ်အဆက်အယူခံတင်ဖို့စူးစမ်းခဲ့ပုံနဲ့ရန်ကုန်တိုင်းတရားလွှတ်တော်ကနေပယ်ချခဲ့တဲ့အတွက်အခုပြည်ထောင်စုတရားလွှတ်တော်ချုပ်ရုံးမှာအယူခံတင်သွင်းခဲ့ရတဲ့အခြေအနေကိုသတင်းတော့တွေကိုအခုလိုပြောပြပါတယ
်ပနမတီကအရင်ရှိတယ်ပနမတီကပနမပနကုန်ခွဲတယ်ပေါ့တရားတော့အဲ့ပနမတီပေါ်မှာစစ်စစ်ယူပါနေတက်ကြတယ်ပြီးတော့မှကျွန်တော်ကော်မရှင်နာပြန်စီရင်စစ်ဆေးတယ်ကော်မရှင်နာပြန်စီစဉ်ကောက်တာပေါ့စစ်ဆေးတယ်အဲ့ကော်မရှင်နာစီစဉ်နာပြန်တင်တယ်အဲ့ပေါ်မှာကျတော့ပြီးလက်တီကြတယ်ပြီးလက်တီကိုကျွန်တော်တို့ဘက်ကပြန်မှန်ပြတ်နေတာပြီးလက်တီပေါ်မှာကျွန်တော်တို့ဘက်ကလိုအပ်ချက်တွေရှိပြီးမကျေနပ်လို့ပေါ့ဗျာအဲ့ဒီဘက်ကတက်နေအခုကြည့်စီရောက်လာ
အခုလိုပြည်ထောင်စုတရားလွှတ်တော်ချုပ်ရုံးကိုဥအောင်ဆန်းဦးဘက်ကအယူခံတင်သွင်းပေမဲ့လေတရားရုံးဘက်ကအယူခံကိုလက်ခံသင့်မခံသင့်ဆုံးဖြတ်မဲ့အဆင့်ကိုစောင့်ကြည့်ရအောင်မှာဖြစ်တယ်လို့မြန်မာနိုင်ငံရဲ့ဥပဒေရေးရာကိုလေ့လာနေသူဦးမင်းလွင်ဦးကပြောပါတယ
်။ဒါတော့အခုအပြီးသတ်ဒီဂရီချမှတ်ပြီးတဲ့ပုံမှာဆုံးဖြတ်တယ်ဆုံးဖြတ်ချက်ကိုမချိနဲ့တဲ့အတွက်တရားရုံးချုပ်ကိုအထူးအယူခံအနေနဲ့လျှောက်ထားတဲ့ကိစ္စဖြစ်တာပေါ့နော်။ဒါတရားစီရင်ဆိုင်ရာမှာဆိုရင်တော့သူယူကံမူဟာနောက်ဆုံးအဆင့်ပဲပေါ့နိုင်ငံသားသားဖြစ်တဲ့ဥအောင်ဆောင်ဦးအနေနဲ့ကတော့အမွေရပြီမဲ့လေမြေပိုင်ဆိုင်ခွင့်ရမှာမဟုတ်အဲ့ဒီအတွက်ကြောင့်မြေကိုရောင်းရမှာပဲဖြစ်တယ်ရောင်းတဲ့အခါကျတော့ကော်မရှင်နာတွေကနေခွဲစိတ်ပေးတာတွေသူ့ရဲ့ချမ်းမှာမြေကြီးနဲ့တတတိုက်ပြပဲရှိရဲဆိုတော့ထင်တော့ဈေးမရတဲ့အတွက်လောဘတက်ပြီးတော့ဒီဥစ္စာရနိုင်ကောင်းရင်ဆိုပြီးတော့ တကုံနဲ့ကြက်ပြပေါ့ဗျာ။နောက်နောက်ဒီချိန်မှာတော့သန်းစုကြည်လက်ထက်မှာတရားစင်ကြီးကအမြမတာဖြစ်နေပြီလား။အဲဒီလိုမျိုးတွေလုံးချင်တဲ့နိုင်ငံဥတီကျလည်းပါတာပေါ့ဗျာ။ဒါတွေကြောင့်ဒီမျိုးကိုဆွဲတယ်လို့ပြောချင်ပါလား
။ဖခင်ဖြစ်သူလွတ်လပ်ရေးပြီးသူကဗိုလ်ချုပ်အောင်ဆန်းလှုပ်ချန်ခံရပြီးတဲ့နောက်လက်ရှိကြားလိုက်အဖြစ်ဖွင့်လှစ်ထားတဲ့ရန်ကုန်တာဝါလိန်နေအိမ်ကနေတက္ကသိုလ်ရိပ်သာလန်နေအိမ်ကိုမိခင်ဖြစ်သူဒေါခင်ကြည်နဲ့အတူပြောင်းရွှေ့နေထိုင်ခဲ့ကြတာဖြစ်ပါတယ်။အခုလိုနေအိမ်အမွေကိစ္စနဲ့ပတ်သက်လို့ဥအောင်ဆန်းဦးရဲ့တရားစွဲဆိုတဲ့လုပ်ရက်ဟာဖခင်ဗိုလ်ချုပ်အောင်ဆန်းနဲ့မိခင်ဒေါခင်ကြည်တို့ရဲ့ပုံရိပ်ကိုထိခိုက်စေတယ်လို့မြင်ကြောင်းမြမရေးကျွမ်းကျင်သူဒေါက်တာတင့်ဆွေကမြင်ပါတယ်။
နိုင်ငံရေးအရာကြီးရင်တော့ကျွန်တော်တို့တိုင်းပြည်ရဲ့ဖခင်တပည့်ရဲ့ကောင်းဆောင်ဗိုလ်ချုပ်အောင်ဆန်းရဲ့တာကြီးဆိုတော့ကျွန်တော်တို့ကတမတမုထလေးစားတဲ့ပုဂ္ဂိုလ်တယောက်ကတရားမမှုခင်ထပ်ပြီးတော့ပြန်ဖြစ်လာတယ်ဆိုတော့တမစိတ်မကောင်းစရာဖြစ်ပါတယ်သူရဲ့ဖခင်ရဲ့ဂုဏ်ကိုလည်းသွားထိခိုက်နိုင်တယ်လို့ကျွန်တော်မြင်ပါတယ်
အရင်2011ခုနှစ်နေအမွေဆိုင်မှုတုန်းကတော့ဒေါက်ဆန်းစုကြည်ဘက်ကနေရှေ့နေကြီးဦးကြည်ဝင်းဦးညံဝင်းနဲ့အတူဦးလှမျိုးမြင့်အပြင်ဒေါခင်ထေးကျွယ်တို့ကလိုက်ပါဆောင်ရွက်ခဲ့ပါရဲ့ရှင
်။နိုင်ငံချင်းတိုင်းမှာခုဆက်ပြီးကုလသမဂ္ဂဆိုင်ရာမြန်မာတမ်မတ်ကြီးကလူမျိုးရေးကောင်စီမှမြန်မာအရေးဆွေးနွေးမဲ့ပေါ်ဘယ်လိုတုံ့ပြန်ထားလဲဆိုတာကြည့်အောင်ပါ။ရိုဟင်ဂျာမွတ်စလင်တွေအပေါ်မြန်မာစစ်တပ်ရဲ့ကြမ်းကြုတ်ရဆက်မှုတွေအတွက်စစ်တပ်အကြီးအကဲတာဝန်ရှိသူတွေကိုတရားစွဲဆိုဖို့တိုက်တွန်းထားတဲ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအချက်လက်ရှာအဖွဲ့ရဲ့တွေးရှိချက်တွေကိုကုလသမဂ္ဂလူမျိုးရေးကောင်စီမှတင်ပြဖို့ရှိနေပါတယ်။လူမျိုးရေးကောင်စီအဖွဲ့ဝင်15နိုင်ငံထဲမှာ6နိုင်ငံကအင်္ဂါနေ့မှာတရားဝင်တောင်းဆိုတဲ့ပေါ်ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်အဖွဲ့ခေါင်းဆောင်တန်မတ်ကြီးဦးဟောက်တူစွမ်းကလည်းလူမျိုးရေးကောင်စီကိုချက်ချင်းပဲကန့်ကွက်စာပေးပို့ထားပါတယ်။ဒါနဲ့ပတ်သက်ပြီးမတ်တင်ကြီးထိုက်ကဆက်သွယ်မေးမြန်းတာမှာတန်မတ်ကြီးဦးဟောက်တူစွမ်းကအခုလိုစာပြီးဖြစ်ပါတယ
်။သူကလူမျိုးကောင်စီဆိုတာကျွန်တော်တို့ထွေးရင်းကြီးလည်းရဲအောက်မှာတို့ဖွဲ့ထားတဲ့အဖွဲ့တစ်ဖွဲ့ပေါ့နော်။လူမျိုးကောင်စီကဖွဲ့ထားတဲ့အဖွဲ့လည်းမဟုတ်ဘူး။လူခွင့်ကိစ္စတစ်ခုကိုလူမျိုးကောင်စီအောက်မှာဒါလိုက်အဲ့လိုခေါ်ပြီးတော့ဟလာဆွေးနွေးဖို့ပြောဆိုဖို့လုပ်တဲ့ဆိုတဲ့ဟာမျိုးကလည်းပဲတကယ်ကဒီဟာသူ့ရဲ့လှုပ်ထုံးလုပ်နေတယ်လည်းမကြိုက်ဘူးနောက်တစ်ခုကတော့လူမျိုးကောင်စီရဲ့အဓိကတောင်းဟာပြည်ဆိုင်လူမျိုးရင်းနဲ့ညီညာရေးကိုထိပါစေမယ့်ကိစ္စများလူမျိုးကိစ္စများအဓိကတိုင်တွေရတဲ့ခံတာဖြစ်ပေမဲ့အခုဆိုင်ရင်းစင်းရဲ့ပတ်သက်ပြီးဖြစ်နေတဲ့ကိစ္စကိုအဲ့လူခွေးနဲ့ပတ်သက်နေတာပဲကျွန်တော်ဒီကိစ္စကြီး။ဆိုတော့အဲ့ဒါကိုဒီဘက်ကလူညိုရင်းဘက်ကိုဆွဲပြီးတော့ဟာတင်းဆွဲသွင်းဖို့လုပ်တဲ့ဟာတော့ကကျွန်တော်တို့ကဒီရေကျက်တယ်လို့ကျွန်တော်တို့ကမကြိုက်ဘူးပေါ့နော်။အဲ့ဒါကြောင့်ကျွန်တော်ကကန့်ကွက်ရခြင်းဖြစ်ပါတယ်။
အဲ့တော့တမ်းမကြီးမင်းကကန့်ကွက်တဲ့အပေါ်မှာရောဘာတုံ့ပြန်ချက်မြန်ရပါသလဲရှင
်။ငါကုတီတော့မင်းကလည်းကျွန်တော်ညနေပိုင်းမှာပို့ထားတော့ဘာမှတော့မလာသေးပါဘူး။ကျွန်တော်တို့ကဟိုလူညိုရင်းကောင်စီဥက္ကဋ္ဌစီကိုကျွန်တော်ပို့ထားတာပါနော်။လူမျိုးကောင်စီဥက္ကဋ္ဌဆိုတဲ့ခါကျတော့ဥက္ကဋ္ဌနေပြီးတော့ကျွန်တော်တရားဝင်စာကိုဖြတ်မှာပေါ့ဗျာအဲ့တော့ဟိုဖြတ်နေဆိုတာလူမျိုးကောင်စီဖွဲ့ဝင်တွေကိုဖြတ်တာပါအပြင်ကိုဖြတ်တာတော့မဟုတ်ဘူးလူမျိုးကောင်စီဖွဲ့ဝင်တွေကိုဖြတ်တာလည်းပဲအခုသတင်းရထွက်သွားတာပေါ့နော
်ဒီလူကြုံရေးကောင်စီမှာမြန်မာကိစ္စပဲတင်တင်လူအခွင့်ရေးကောင်စီမှာမြန်မာကိစ္စပဲတင်တင်တရုတ်ကတော့ဒါပြည်တွင်းရေးကိုဝင်ပြီးတော့မဆွတ်ဘူးဆိုတဲ့မူအရာကိုသူတို့ကဒါကန့်ကွက်တာရှိပါတယ်ဆိုတော့လုံချုံရေးကောင်စီမှာဒီကိစ္စတင်လဲတရုတ်ကကန့်ကွက်မယ်ဆိုတာတေချာသလောက်ရှိနေပါတယ်ဆိုတော့တမ်မတ်ကြီးတို့ဒီကိစ္စကိုလုံချုံရေးကောင်စီကိုတင်မဲ့ပုံမှာစိုးရင်စရာဘာများရှိပါသလဲရှင
်ဟိုပါပေါ့အဓိကတော့နာမည်ဟိုဖြတ်ချင်တဲ့သဘောဖိအားပေးချင်တဲ့သဘောမျိုးပေါ့နော်ဘယ်ပေါင်းဆောင်နေပြီးတော့အခုလုံနေတဲ့ဟာဒီပြည်တွင်းကနေကိုယ်အတက်နိုင်ဆုံးလုံနေတဲ့ဟာရှိနေရတဲ့အတိုင်းပူပေါင်းပြီးတော့အခုတက်တမကရောအပြင်ကရောအလုံးပူပေါင်းပြီးဖြေရှားပြီးတော့ဝိုင်းလုတ်ကြမယ်အစဟိုဖိအားနဲ့လုံနေတာတော့ဟိုကျွန်တော်တို့ကောင်းတဲ့ဟိုအစင်လာမဟုတ်ဘူးပေါ့
ဆိုတော့မြန်မာဘက်ကလည်းကော်မရှင်တွေဖွဲ့လာတယ်ဒီအကောင့်ထဲပေါ်ရေးနောက်ခါအခုနောက်ဆုံးဖိလစ်ပိုင်တန်တမန်တွေဂျပန်တန်တမန်တွေပါတဲ့ဒါစုံစမ်းစစ်ဆေးရေးလို့မျိုးဖွဲ့ပြီးလှုပ်ဆောင်လာတာရှိပါတချိန်တည်းမှာပဲတလောကပဲဒါဥဝီသူတို့လို့ဟိုထပြီးတော့ဆန္ဒပြကန့်ကွက်မှုတွေကလည်းပေါ်လာတော့နိုင်ငံတကာဘက်ကမြန်မာဘက်ကအရေးယူနေပါတယ်ဆိုတဲ့အပေါ်မှာယုံကြည်စိတ်ချရမှုပေါ့နော်တမတ်ကြီးတို့ဘက်ကဟိုပို့ပြီးတော့ယုံကြည်စိတ်ချလာအောင်လုပ်နိုင်တဲ့အနေအထားရှိတယ်လို့ရောထင်ပါသလားရှင
်ပထမဆုံးကဒီလူတွေကျွန်တော်မြေပေါ်ကိုတရားဝင်ပေါ့နော်ပြန်လာတယ်ဆိုတဲ့ဟာအဲ့ဒါနံပါတ်၁အချက်လို့အချက်ပေါ့အဲ့တော့ဒီဟာကိုကျွန်တော်တို့အခုစပြီးတော့ဒီလက်ကိုမိုင်းလောက်မှာကျွန်တော်မြင်ရမယ်လို့ကျွန်တော်တို့အဲ့လိုဟိုဟာယူဆတယ်လို့လည်းတယ်နောက်တစ်ခုကတော့ဗျာသူတို့ပြောနေတဲ့ accountability ဆိုတဲ့ကိစ္စပေါ့နော်အရေးယူဖို့ဟာလားသူခွင့်ရချုပ်ဖို့လက်ပြမှုတွေကျူးလွန်တဲ့လူတွေအရေးယူဖို့ဆိုတဲ့ကိစ္စကျွန်တော်တို့ကအခုဒီနောက်ဆုံးဖွဲ့ထားတဲ့ကျွန်တော်တမကြီးဟိုမနာလူကောင်းဆောင်တဲ့အဖွဲ့အစည်းပေါ့နော်ကျွန်တော်တို့အဲ့ဒီအဖွဲ့ကသ ူကတကယ်ကိုလွတ်လပ်တဲ့ဟိုစုံစမ်းရေးအဖွဲ့ဖြစ်တဲ့ခါကျတော့သူကလွတ်လွတ်လပ်လပ်ကိုလုပ်မှာပါကျွန်တော်တို့နိုင်ငံကြီးတွေကိုလည်းလည်းပြောထားတယ်သူတို့လွတ်လွတ်လပ်လပ်စုံစမ်းခွင့်ပေးထားမယ်ဒီလိုဥပဒေနဲ့အညီကိုလုပ်ပိုင်ခွင့်ပေးထားတာလေအဲ့တော့ဘယ်အဖွဲ့အစည်းမှဆိုသူကနေပြီးတွေ့ကျင်တယ်ဟလာအချက်နဲ့လိုချင်တယ်ဆိုရင်ပေးရမယ်ကျွန်တော်အဲ့လိုကိုလုပ်ထားပါတယ်အဲ့တော့ဒီအဖွဲ့ကနေပြီးတော့စစ်ဆေးတဲ့ဟာကိုဟိုဆက်လက်ပြီးတော့ဟလာအချိန်စောင့်ကြည့်ဖို့တို့မယ်အချိန်ပေးဖို့တို့မယ်အဲ့တော့ဘလောက်ဟိုဖြောင်းမတည်ကြည်တယ်ဆိုတာကတော့ကျွန်တော်ဘက်ကတော့အမခံတာလေအဲ့တော့ဒီအဖွဲ့ရဲ့တုတ်ပြန်ဟာကိုစောင့်ဖို့လိုတာပေါ့ဗျာတချင်းကြီးတော့ကော်မရှင်ကအချက်လက်ရှာဖွေရေးအဖွဲ့လည်းတနည်းလောက်ချင်းယူရတာပဲကျွန်တော်လည်းဒီလိုဟိုပေါ့အချင်းယူပြီးတော့လုပ်မှာပဲလေသူတို့ဒီအဖွဲ့စီကနေပြီးတော့နော်လွတ်လပ်လုပ်မှာပါအဲ့တော့လုပ်ပြီးတော့လူခွင့်ရေးချိုးဖောက်တဲ့ဟာရှိတယ်ဆိုတော့ကျွန်တော်တို့အရေးယူဖို့ရှိပါတယ်ကျွန်တော်လူကြီးတွေလည်းပြောထားပါတယ်ဥပဒေချက်မှလူမှမရှိဘူးနော်လူခွင့်ရေးနဲ့ပတ်သက်လို့ဆိုတော့အရေးယူမှာပဲအဲ့ဒီအဲ့ဒီချက်ပါပဲ
ကုလသမဂ္ဂဆိုင်ရာမြန်မာတံမတ်ကြီးဦးဟောက်တူစွမ်းကိုမတ်တင်ကြီးထိုက်ကဆက်သွယ်မေးမြန်းထားတာပါအခုဆက်ပြီးတော့ထိုင်းမှာမြန်မာပြည်အဖမ်းခံရတဲ့တဲ့ရင်ကိုပြောပြပါမယ်ထိုင်းနိုင်ငံစမုတ်ပရာဂန်နဲ့စမုတ်စုခန်ပြည်နယ်တွေမှာတရားမဝင်နိုင်ငံသားတွေကိုထိုင်းတာဝန်ရှိသူတွေကအောက်တိုဘာလ16ရက်နေ့မှာပိုက်စိတ်တိုက်ဖမ်းဆီးတာမှာမြန်မာနိုင်ငံသား6ဦးကျော်လည်းဖမ်းဆီးခံရပါတယ်ထိုင်းနိုင်ငံပြည်နယ်နှစ်ခုအတွင်းနေရာ55နေရာနဲ့လူမျိုးတိုက်ခန်းတွေမှာအခုလိုရှာဖွေပြီးတော့ဖမ်းဆီးတာပါဒါနဲ့ပတ်သက်ပြီး VOA ထိုင်းခြေဆိုင်တရင်တော့မအေးမာကတရင်ပြပို့ထားပါတယ်
။ထိုင်းနိုင်ငံစမော့ဆောက်ခွန်မြို့နယ်အတွင်းမှာတော့ရဲတုံစုရချေဟဖန်ကိုရိုင်းလာရောက်စစ်ဆေးခဲ့ပါတယ်။စမော့ဆောက်ခွန်မြို့နယ်အတွင်းကအခန်း60ရှိတဲ့တိုက်ခန်းကိုရဲတပ်ဖွဲ့ကဝင်ရောက်စစ်ဆေးခဲ့ရမှာမြန်မာနိုင်ငံသားတွေဟာထွက်ပြေးခဲ့ကြပါတယ်။စမော့ပရာဂန်ပြည်နယ်ဖပဒန်ခရိုင်အတွင်းကတရားမဝင်နေထိုင်နေကြတဲ့နိုင်ငံသားတွေကိုအောက်တိုဘာလ16ရက်နေ့ကရဲနဲ့လာဝကအင်အား190ကျော်သုံးပြီးဖမ်းဆီးလိုက်တဲ့အထက်မှာနိုင်ငံသားအလုပ်သမား180ကျော်ဖမ်းဆီးခဲ့တယ်လို့အဲ့ဒီထဲမှာမြန်မာနိုင်ငံသားတွေလည်းဖမ်းဆီးခံခဲ့ရပါတယ်။သမုတ်ပရာကန်ထဲမှာတော့နေရာပေါင်း55နေရာကိုဝင်ရောက်ဖမ်းဆီးစစ်ဆေးတဲ့အခါမှာနိုင်ငံသား333ဦးနဲ့မြန်မာနိုင်ငံသား959ဦးလောက်အနိုင်ငံသား42ဦးကိုဖမ်းဆီးခဲ့တာပါ။မြန်မာရွှေပြောင်းလို့သမားအခွင့်အရေးကွန်ရက်ရဲ့ဥက္ကဋ္ဌဦးအောင်ကျော်ကတော့မြန်မာရွှေပြောင်းလို့သမား600ကျော်ဖမ်းဆီးခံခဲ့ရတယ်ဆိုပြီးပြောပြပါတယ်
။600ကျော်လောက်ပါမယ်ဟုတ်ကဲ့။တချို့ကျတော့ဒီလိုခင်ဗျဟိုတချို့လူသမားတွေလည်းဒီဆိုင်းအစိုးရရဲ့နောက်ဆုံးဥပဒေကိုသိပြီလားဆိုတော့သိနေပြီ။တို့တော်ညာလည်းတို့ထင်တာဟိုနေချင်းညာချင်းဝုန်းနေနေလိုက်မှဖမ်းတဲ့အခါကျတော့ညီလို့ရသေးတယ်ဆိုပြီးနေနေတာလေကျွန်တော်တွေ့နေရတယ်။အဲတို့ထင်တာကဆိုင်းအစိုးရကဟိုအရင်ကဒီရွှေပြောင်းလို့ဒီမှာနဲ့ပတ်တိုင်းမှာဒီထိုင်းအစိုးရကထုတ်လုပ်ပေးတဲ့ပိုင်းအောင်ကတ်လိုဟာမျိုးတွေကျန်နေဖွင့်ပေးမယ်လို့မျိုးလင်းချက်တွေနဲ့နေနေတဲ့လူတွေရှိနေကြတယ်အဲ့တော့အဲ့ဒါတွေကိုတချို့ကတော့ဟိုဟိုနေသူနေဖျားလေးတွေမှနေနေကြတော့အခုပတ်စ်တဲ့လက်စ်တဲ့ခါကျတော့တွေ့ကုန်တာပေါ့
ဖမ်းဆီးခံရတဲ့သူတွေထံကနေမူရစ်ဆေးဝါးအဖြစ်သုံးစွဲနေတဲ့ဆေးရွက်တွေနဲ့မူရစ်ထုံထိုင်းတတ်တဲ့ချောင်းဆိုးပျောက်စီ456ပလင်းကိုပါဖမ်းမိခဲ့တယ်ဆိုပြီးထိုင်းရဲတပ်ဖွဲ့ကဆိုပါတယ်အခုရပိုင်းအတွင်းမှာထိုင်းအစိုးရကအဖမ်းဆီးတွေခက်ခက်ခိတ်လှုပ်လာပြီးတရားမဝင်နေထိုင်နေတဲ့နိုင်ငံသားတွေကိုလည်းဖမ်းဆီးရေးယူနေတာပါထိုင်းနိုင်ငံမှာမြန်မာရွှေပြောင်းလုပ်သမား3သန်းထက်မနည်းအလုပ်လုပ်ကင်နေကြတာဖြစ်ပြီးအထောက်ထားလုပ်ထားတဲ့မြန်မာလုပ်သမားတွေကတော့တသန်းတသိန်းကျော်ပဲရှိပါရဲ့ရှင
်မြန်မာနိုင်ငံသားတွေထိုင်းမှာဘန်ခံရတာနဲ့ပတ်သက်ပြီးတော့မအေးမှာပြောပြသွားတာပါကြာတာပရင်းနေမနေ့ကင်းအစီအစဉ်ဒုတိယပိုင်းမှာတော့ဒေတာတွင်ကာကွယ်ရေးတာဝန်ရှိသူတွေရဲ့စီဝေးနဲ့ဆိုင်တဲ့သတင်းတပုတ်ကိုနားဆင်ကြဖို့ရှိတယ်လို့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာမြန်မာအရေးသုံးသပ်ချက်သတင်းကောင်းလုပ်ချက်စတဲ့အစီအစဉ်တွေကိုထုတ်လွှင့်မှုရှိတော်မူဆက်လက်နားဆင်ကြပါခင်ဗျာဒီဝေမြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာတိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။ မြန်မာစံတော်ချိန်မနက်6နာရီခွဲပါပြီ။ VOA မြန်မာပိုင်းရဲ့ကြာသပတေးနေ့မနက်ခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ဒုတိယပိုင်းအစီအစဉ်မှာအာဆီယံကာကွယ်ရေးတာဝန်ရှိသူတွေရဲ့စီဝေးအကြောင်းနဲ့အတူကမ္ဘာသတင်းမီဒီယာတွေကမြန်မာပြည်အစီအစဉ်နဲ့နာနေခင်းအင်္ဂလိပ်စာသင်ခန်းစာတို့ကိုလေ့လာရပါမယ်။အဲနောက်နောက်ဆင်ရမယ့်မြန်မာအရေးသုံးသပ်ချက်အစီအစဉ်မှာဒေါက်တာအေးမောင်ကတခြားပါတီတစ်ခုတည်ထောင်မှုလုပ်နေတဲ့အပေါ် ANP ပါတီတာဝန်ရှိသူတို့က
ဆိုင်ကြီးနဲ့အစိုးရတစ်ခုလုံးကိုဖြုတ်ခတာမျိုးကိုအ
ဲ ENB ဒီဂုထဒေါ်အေးနုစိန်နဲ့ဦးကျော်စံသားတို့တုံ့သက်ဆွေးနွေးထားတာကိုဆောင်မြော်နားဆင်ပါ။ဒါပြင်သူယုံကြည်အားစီစဉ်ကိုလည်းထုတ်လိုက်ပါမယ်။ရင်းစိုးအာဆီယံကာကွယ်ရေးစည်းဝေးကြောင့်ဒီကြည့်အောင်ပါ။ဒီကနေ့စင်ကာပူမှာစတင်ကျင်းပမယ့်အာဆီယံကာကွယ်ရေးဆိုင်ရာစည်းဝေးကိုအာဆီယံ7နိုင်ငံနဲ့အတူတရုတ်၊ဂျပန်၊အမေရိကန်တို့ကကာကွယ်ရေးဆိုင်ရာအကြီးအကဲတွေမှာတက်ရောက်မှာဖြစ်ပြီးဒီစည်းဝေးကနေနိုင်ငံပိုင်ဆိုင်မှုအငင်းပွားနေတဲ့တောင်တရုတ်ပင်လယ်ပြင်တွင်တရုတ်ရဲ့နယ်မြေချက်တင်မှုတိုးမြင့်လာပြီးသူ့အတွက်အကျိုးဖြစ်ထွန်းမဲ့ယာယီထောက်ခံမှုအသစ်တွေရလာနိုင်ခြင်းရှိနေတယ်လို့ဒေတာတွင်တက်ခတ်တွေကသုံးသပ်ပါတယ်။ Ralph Jennings ရဲ့သတင်းလွှာကိုဒေါက်ခေမျိုးသက်ကပြောပြပါမယ
်။အာဆီယံ၈နိုင်ငံရဲ့ကာကွယ်ဝင်ကြီးများအစည်းအဝေးကိုအောက်တိုဘာ18ကနေ20တိကျင်းပမှာဖြစ်ပြီးတောင်တရုတ်ပင်လယ်ပြင်တွင်အာဆီယံနိုင်ငံတွေနဲ့ပိုင်ဆိုင်မှုအငင်းပွားနေတဲ့တရုတ်ပြင်တရုတ်ရဲ့ဒီလိုနယ်မြေချက်တင်မှုကိုကန့်ကွက်နေတဲ့ဂျပန်နဲ့အမေရိကန်ကကာကွယ်ရေးအထူးကဲတွေပါတက်အောင်မှာဖြစ်ပါတယ်။အာဆီယံနိုင်ငံတွေထဲကဘရူနိုင်း၊မလေးရှား၊ဖိလစ်ပိုင်နဲ့ဗီယက်နမ်တို့နဲ့သူတို့ထက်ဆင့်ရပူကြီးရဲ့တရုတ်တို့ကြားနယ်မြေပိုင်ဆိုင်မှုအငင်းပွားနေတာဖြစ်ပြီးစတရိုင်းကီလိုမီတာ3တန်းခွဲကျတဲ့တောင်တရုတ်ပင်လယ်ပြင်တွင်တရုတ်က90ရာခိုင်နှုန်းကိုသူ့ပိုင်ဖြစ်ကြေညာထားတာပါ။ဒါပေမဲ့အာဆီယံကာကွယ်ရေးအထူးကဲတွေဟာဒေတာရင်းရေချောင်းတွားလာရေးဆိုင်ရာလုံခြုံမှုပိုရအောင်ဖြစ်စေ၊ရေနံသဘာဝဓာတ်ငွေနဲ့တခြားစီးပွားရေးဆိုင်ရာတွေမှာဖြစ်စေတရုတ်နဲ့ပူးပေါင်းဆောင်ရွက်ချင်နေတာမို့တရုတ်ကိုသူ့နယ်မြေချက်ထွင်မှုကိုဆက်ပြီးလှုပ်ဖို့အတွက်မီးစိမ်းပြတယ်လို့ဖြစ်နေတယ်လို့သုံးသပ်ကြပါလေ။အာဆီယံနိုင်ငံတွေဟာတရုတ်နဲ့ယုံကြည်မှုတည်ဆောက်ရေးအတွက်ပျော့ပျော့ပြောင်းပြောင်းလှုပ်ဖို့အတွက်လိုလားကြတယ်လို့အကြေခတ်တွေကသုံးသပ်ပါလေ။တောင်တရုတ်ပင်လယ်ပြင်တွင်ထိတ်တန့်ရင်ဆိုင်မှုတွေရှောင်ရှားဖို့ Code of Conduct ကိုစီရင်စီကံသတ်မှတ်ဖို့အာဆီယံနိုင်ငံတွေကလိုလားနေတာပါ။ဒီလိုသတ်မှတ်နိုင်မှနယ်မြေပိုင်ဆိုင်မှုအငင်းပွားနေတဲ့ဒေတာတွင်သူ့နယ်ကိုနယ်ကျူးကျော်မှုနဲ့ပြဿနာကိုရှောင်နိုင်မှာဖြစ်ပါတယ်။ဒါပေမဲ့ဒီကိစ္စဆွေးနွေးဖို့အတွက်တရုတ်ဘက်ကနှစ်တော်ကြာအချိန်ဆွဲထားခဲ့တာဖြစ်ပြီးမနစ်ကဆွေးနွေးပွဲမှာမှဒါကိုစတင်ညှိနှိုင်းဖို့အာဆီယံနဲ့တရုတ်တို့ကြားသဘောတူညီမှုရခဲ့တာပါ။ဒါကြောင့်စင်ကာပူအာဆီယံကာကွယ်ဝင်ကြီးတွေရဲ့အစည်းအဝေးမှာဒီကိစ္စကိုအမြန်ဆွေးနွေးဖို့လှုံ့ဆော်ကြနိုင်တယ်လို့ဖိလစ်ပိုင်တက္ကသိုလ်နိုင်ငံရေးသိပ္ပံပါမောက်ခHarman Craft ကသုံးသပ်ပါတယ
် Within ASEAN when you talk about the South China Sea
ASEAN နဲ့မှာတောင်ကျုပ်ပင်လယ်ပြင်ကိစ္စပြောကြဆိုကြမယ်ဆိုရင် Code of Conduct နဲ့စီမင်းစီကံသတ်မှတ်ပြီးလုပ်ဖို့ပဲအမြဲစဉ်းစားကြတာမို့အခုလည်းဒီအတိုင်းပဲပြန်သွားကြမယ်လို့ထင်ပါတယ်အဓိကပြဿနာကဒီစီမင်းစီကံနဲ့ပတ်သက်ပြီးရှစ်ဆက်ဆင်းရဲနိုင်အောင်စူးစမ်းဖို့နဲ့ဒါကိုတတ်နိုင်သမျှအမြန်ဆုံးအပြည့်အစုံနိုင်မဲ့နည်းလမ်းတွေရှာဖို့ပ
ါဒီအစည်းအဝေးကနေထုတ်ပြန်တဲ့ဘယ်ကြေညာချက်မှမှတရုတ်ကိုအထူးသဖြင့်နာမည်တက်ပြီးတော့ဝေဖန်တာမျိုးပေါင်းမှာမဟုတ်ကြောင်းနဲ့တောင်တရုတ်ပင်လယ်ပြင်ဒေသတွေကန့်သတ်မှုလုပ်တာမျိုးဖြစ်စေအငင်းပွားမှုတိုးလာမှာရှောင်ရှားဖို့ဖြစ်စေအာဆီယံဝန်ကြီးတွေဘက်ကတောင်းဆိုနိုင်တယ်လို့လဲဩစတြေးလျနိုင်ငံ New South Wales တက္ကသိုလ်အငင်းစားပါမောက်ကကောက်တီယာကပြောပါတယ်
I don't see anything negative or anything that would upset China.
ဘာသာစကားစီမဲအကြောင်းအရာတွေဆန့်ကျင်မှုတွေပေါ်လာနိုင်စရာအကြောင်းတော့တစ်ခုမှမတွေ့ပါဘူးအာဆီယံကထုတ်ပြန်ထားတဲ့ကြေညာချက်တွေအတိုင်းပဲဒီဘူးရရှိနေမှာဖြစ်ပြီးထူးထူးခြားခြားပြောင်းလဲလာနိုင်တာတော့မရှိပါဘူး
။ဒါအပြင်အစည်းအဝေးကိုတက်ရောက်လာမဲ့ဂျပန်နဲ့အမေရိကန်နိုင်ငံတွေဘက်ကတရုတ်ပေါ်မှာပုံမှန်လင်းလင်းဝေဖန်မှုကိုရှောင်ရှားမှာဖြစ်တယ်လို့အာဆီယံခေါင်းဆောင်တွေအထူးသဖြင့်ကမ္ဘောဒီးယားကတရုတ်ကိုပြင်းပြင်းထန်ထန်ပြောဆိုမှာမဟုတ်တဲ့အတွက်တရုတ်အတွက်အမျက်ထွက်မဲ့ပွဲလို့လည်းပြောပါတယ်။ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေဟာအောက်တိုဘာ25ကနေ28အထိတရုတ်နိုင်ငံခီးစဉ်တွားရောက်မှာဖြစ်တဲ့အတွက်အခုကာကွယ်ဆိုင်ရာစီဝေးမှာထိခိုက်အောင်ဂျပန်ဘက်ကတစုံတရာလှုပ်ဆောင်မှာမဟုတ်ဘူးလို့လည်းသုံးသပ်ကြပါတယ်။တရုတ်အရာရှိတွေဘက်ကအခုကျင်းပမယ့်အာဆီယံစီဝေးကိုအသုံးချပြီးအမေရိကန်ကာကွယ်ဆိုင်ရာအရာရှိတွေနဲ့ပူးပေါင်းဆောင်ရွက်ရေးလုပ်နိုင်အောင်ကြိုးစားနိုင်ရည်ရှိတယ်လို့လည်းသုံးသပ်ပါတယ်
။ဒေါက်ကင်မျိုးသက်ပါအခုဆက်ပြီးဥကြော်စံသားနဲ့ဒေါ်လာလာတန်တို့မူရင်းအောင်ပုံအပြက်ကောင်းထုတ်တင်ဆက်ထားတဲ့ကမ္ဘာသတင်းမီဒီယာတွေကမြန်မာပြည်အစီအစဉ်ကိုနားဆင်ပါခင်ဗျာ။
စစ်ပွဲရဲ့ဒဏ်ကိုနောက်အခါကံယူရန်ဒေသနေလူတွေခံလာရလိမ့်မယ်ဆိုတဲ့ကောင်းစဉ်နဲ့ပါဟူရင်ဖော်စီရေးသားတဲ့ဆောင်းပါးကို Asia Times မှာဖော်ပါတယ်။တဘာဝပအဝင်ရင်ပြုံးတိမှုဒဏ်ကိုနိုင်ငံတွေရဲ့နိုင်ငံရေးနယ်နိမိတ်ကမတားဆနိုင်ပါဘူးရ။ဆီးရီးယား၊အီရတ်၊ယေမင်တို့ကစစ်ပွဲရဲ့ကြေဟာအစီအရပိုင်းပြင်ပဖြစ်တဲ့အိန္ဒိယ၊ဘင်္ဂလားဒေ့ရှ်၊မြန်မာ၊ထိုင်းစတဲ့နိုင်ငံတွေကရိုက်ခတ်ပြီးအန္တရာယ်များလာတဲ့တံငွေရဲ့ဒဏ်ကိုခံရတယ်လို့ဆိုပါတယ်။စစ်ချိန်ညှိနှိုင်းလာတဲ့အမျှဆီလက်နယ်ပစ္စည်းတွေအများအပြားထုတ်လုပ်လာကြတဲ့အတွက် ကျောင်းမီးသွေးရင်တန်းစားတဲ့ရုပ်ကျွင်းလောင်စာတွေအဆက်မတန်ဆုံးဆွဲလာရပါတယ်။ဒီလိုငန်းတွေကြောင့်အန်ဒီယံမကင်းတဲ့ဒဏ်ငွေတွေတန်ချိန်တန်းပေါင်းများစွာဖြစ်ထွန်းလာစေပါတယ်။ဒီအန်ဒီယံများလာတဲ့ဒဏ်ငွေတွေဟာပင်လယ်ရေမျက်နှာပြင်ကိုလည်းမြင့်တက်လာစေတယ်လို့ကြေကြပါတယ်။ဒီဒဏ်ငွေတွေလေထုထဲရောက်လာတဲ့အတွက်ကမ္ဘာ့အပူချိန်ပုံမြင့်တက်လာစေပါတယ်။ဒါကြောင့်ဟေမွန်တောင ံတွေကန်းစံဒေသတစ်လျှောက်အတွက်အန္တရာယ်များဖြစ်လာစေပါတယ်တဲ့ဘင်္ဂလားပင်လယ်အော်နဲ့ထိစပ်နေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဟာပင်လယ်ရေမြင့်တက်မှုအန္တရာယ်ချင်းချောက်ခံရပြီးနိုင်ငံရဲ့ area 600ခိုင်နှုန်းကနေ800ခိုင်နှုန်းအထိဟာ2030မှာရေထဲနစ်မြုပ်သွားဖို့ရှိနေတယ်လို့ဆိုပါတယ်အိန္ဒိယနိုင်ငံမှာလည်းလူပေါင်း55သန်းလောက်နေထိုင်တဲ့ကန်ယူရန်ဒေသတစ်လျှောက်ရေမျက်နှာပြင်အောက်နစ်မြုပ်မဲ့အခြေအနေရှိနေပါတယ်တဲ့ဒါအပြင်ကန်ယူရန်ဒေသတွေမှာရေကျိုးအရင်းအမြစ်ရှားပါမှုနဲ့ကြုံနေရပါတယ်ဘင်္ဂလားဒေ့ရှ်အိန္ဒိယမြန်မာနဲ့ထိုင်းနိုင်ငံတို့မှာအထူးသဖြင့်၆တွေ့ရာဒီမှာဆိုရင်ရေရှားပါမှုကြုံလာနေရတာဖြစ်ပါတယ်။ထိုင်းနဲ့မြန်မာနိုင်ငံတို့အားဆိုရင်အိန္ဒိယသမုဒ္ဒရာဒေသအတွင်းပင်လယ်ရေမျက်နှာပြင်မြင့်တက်မှုကြောင့်အန္တရာယ်ကြုံရတဲ့နိုင်ငံတွေဖြစ်ပြီးဘန်ကောက်မြို့ဟာနှစ်စဉ်10စင်တီမီတာနှုန်းနဲ့ရေအောက်နစ်မြုပ်နေပြီးမြန်မာနိုင်ငံကန်ယူရန်ဒေသရဲ့အဓိကအစိပ်ပိုင်းတချို့ဟာလည်း2050ပြည့်ရောက်ရင်ဒီထဲနစ်မြုပ်သွားမယ့်အန္တရာယ်ရှိနေတယ်လို့ရေးသားထားပါတယ်။ဒါကြောင့်ဒီအန္တရာယ်တွေကိုကြိုတင်ကာကွယ်နိုင်ဖို့အတွက်စစ်ပွဲတွေရပ်ကြဖို့စစ်မဖြစ်အောင်ကြိုတင်ကာကွယ်ကြဖို့ဒေသအလိုက်စီးရေးတပ်ဆင်မှုတွေကိုနိုင်ငံတကာဥပဒေအရပိတ်တင်ကြဖို့လိုအပ်တယ်လို့ထောက်ပြရေးသားထားပါခင်ဗျာ
ဆက်လက်ပြီး Bloomberg Business Week မှာမြန်မာနိုင်ငံရဲ့လူမျိုးတုံးတက်ဖြတ်တဲ့အကြောင်းမြင့်ယတနာတွေဟာသွေးစွန်းနဲ့စိန်အသွင်သစ်ဖြစ်လာလိမ့်မလားဆိုတဲ့မေးခွန်းနဲ့ Sheridan Presso ရေးသားတဲ့ဆောင်းပါးကနေကောက်နှုတ်တင်ပြလိုပါတယ်လွန်ခဲ့တဲ့တစ်နှစ်ကျော်ကမြန်မာစစ်တပ်ဟာရိုဟင်ဂျာတွေပေါ်ကုလသမဂ္ဂကလူမျိုးတုံးတပ်ဖြတ်မှုတွေနဲ့စစ်ရာဇဝတ်မှုတွေကိုကျူးလွန်ခဲ့ကြတယ်။ဒီတိုက်ခိုက်မှုတွေနဲ့ပတ်သက်လို့သမ္မတထရမ့်အစိုးရကစစ်ဗိုလ်ချုပ်တချို့နဲ့သူတို့ရဲ့တိုက်ရင်းတွေအပေါ်ဒဏ်ခတ်ပိတ်ဆို့မှုချမှတ်ခဲ့ပေမဲ့တခြားအရေးယူဓာတ်တွေတော့သိပ်မရှိခဲ့ပါဘူး။ခုလူခွေးလှူရှားသူတွေကမြန်မာစစ်တပ်နဲ့အဓိကဆက်ဆံနေတဲ့ကြောင်မြင့်ယတနာတွင်းထွက်တွေကိုနိုင်ငံတကာကြောင်မြင့်ယတနာလက်တီကုန်တဲ့ကြီးတွေအနေနဲ့အသိစိတ်ရှိပြီးမဝေကြဘူးဖိအားပေးတဲ့နိုင်ငံတကာလှုပ်ရှားမှုကိုစတင်ခဲ့ကြပါလေ။ UN ချက်ကတော့အာဖရိကတိုင်းမှာစစ်ပြင်းတွေထိမ့်ချုပ်တဲ့ပဋိပက္ခဒေသတွေမှာထွက်တဲ့သွေးစွန်းနဲ့စိန်တွေကိုမဝေဖို့ဖိအားပေးခဲ့တယ်လို့ဒီလူမျိုးတုံးတက်ဖြတ်မှုကြောင့်ဖြစ်တဲ့ဒဏ္ဍာရီကိုလည်းမဝေဖို့လှုပ်ရှားတာဖြစ်ပါလေ။ပြီးခဲ့တဲ့နှစ်ဒီဇင်ဘာလကစလို့လှုပ်ရှားသူတွေဟာနာမည်ကြီးကာတီယေကြောင့်ဖြစ်တဲ့ဒဏ္ဍာဆိုင်ကြီးကိုမိတ္တရက်ခံတဲ့စာကိုရမပောင်းသတင်းခွဲထိုးပြီးဖိအားပေးခဲ့တာဖြစ်ပါလေ။ဒါအပြင်တချို့နာမည်ကြီးကြောင်မြင့်ယတနာဆိုင်ကြီးတွေကိုလည်းသူတို့လက်ဝတ်ယတနာတွေလုပ်ရမှာမြန်မာနိုင်ငံကထွက်တဲ့ကြောင်မြင့်ယတနာတွေကိုမသုံးဖို့ဖိအားပေးခဲ့ပါလေ။ဒါကြောင့်လေကာတီယေကော်မတီကြီးကမြန်မာနိုင်ငံကထွက်တဲ့ကြောင်မြင့်ယတနာတွေကိုမဝေတော့ဘူးလို့ကြေညာချက်ထုတ်ပြန်ခဲ့ပါလေ။လက်မပောင်း800ပါတဲ့အလားတူစာမျိုးကိုလည်းဘူဂရီကြောင်မြင့်ယတနာကော်မတီကြီးထံကိုမနစ်ကပေးဖို့ခဲ့ရမှာကော်မတီကြီးကမြန်မာနိုင်ငံကနေဝေယူတာမဟုတ်ပဲနိုင်ငံတကာကြောင်မြင့်ယတနာကုန်သည်တွေတံကဝေယူမယ်လို့ဖြေကြားခဲ့ပါတယ်။ခုခရစ်မတ်ပွဲတော်ရဲ့နီးကလာရနဲ့တူလှုပ်ရှားသူတွေဟာဒီအဖို့တန်လက်ဝတ်ယတနာတွေရောင်းနေကော်မတီကြီးတွေကိုပြန်ပြစ်မှတ်ထားခဲ့ကြတာဖြစ်ပါတယ်။2015က Global Witness အဖွဲ့ကြီးအစည်းအဝေးခန်းစာရမြန်မာနိုင်ငံထွက်ကြောင်မြင့်ယတနာနဲ့ကြောက်စင်းရောင်းဝယ်မှုတွေကိုပင်စင်စားစစ်ဗိုလ်ချုပ်တွေကအဓိကထိမ့်ချုပ်နေကြတာဖြစ်ပြီးနိုင်ငံရဲ့ကြောင်မြင့်ယတနာတွေမှာမြန်မာစစ်တပ်ကအဓိကရှေ့ရာတွေပိုင်ဆိုင်ကြတာဖြစ်တဲ့အကြောင်းလေးဆောင်းပါးမှာဖော်ပြထားပါလိမ့်ရှင်
။ခုဆက်ပြီးဒေါ်လာလတ်တန်စီစီတင်ဆက်တဲ့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာကိုလေ့လာကြအောင်ပါခင်ဗျာ
။ဒီကနေ့တင်ပြမယ့် idiom အသုံးကတော့
barefacedLiar.
ဖြစ်ပါလေ. Saloon Bang ga B-A-R-E-F-A-C-E-D. Barefaced ga mien na piao. L-I-A-R. Liar ga lein nya de du lo dai yai dibe ya ba le. Idiom so re twa wai dibe ga ro chuma lo myan ma ma le shi de atai ma be. Mien na piao tai lein ne lu. Tu lo pyo ya yin no piao lein ne lu bo.ဒီလိုလိညာသူဟာလိညာမှာကိုမရှိတယ်လူလွယ်လွယ်နဲ့လိင်တဲ့လူ
That bare-faced liar stole my watch and said he'd found it. That bare-faced liar stole my watch and said he'd found it. Bare-faced liar.
ရခိုင်မြို့နယ်မှာလူထောက်ခံမဲ့အများဆုံးရရှိထားတဲ့ရခိုင်မြို့သားပါတီ ANP ဥက္ကဋ္ဌဒေါက်တာအေးမောင်ဟာပါတီကနှုတ်ထွက်ပြီးတရားပါတီတစ်ခုတည်ထောင်ဖို့လုပ်နေတယ်လို့သိရပါတယ်။ဒါဟာ ANP နဲ့နိုင်ငံရေးအကြမူဝါဒအကြမတူကွဲပြားမှုတစ်စုံတစ်ရာရှိလာလို့ပါလား။ဒီလိုရကြောက်ရခိုင်ပြည်နယ်နိုင်ငံရေးအလားအလာဘယ်လိုရှိလာနိုင်တယ်လဲဆိုတာရခိုင်မြို့သားပါတီဒုတိယဥက္ကဋ္ဌတရားလူတော်ရ
ဟုတ်ကဲ့ကျမတို့ရဲ့ပါဠိဖွဲ့စည်းပုံမှာတော့ဘယ်ကိစ္စကိုပဲဖြစ်ဖြစ်စုပေါင်းကောင်းဆောင်မှုနဲ့ဆောင်ရွက်ရမယ်ဆိုတဲ့ဟိုစီကံပြချမ်းပြီးတာဖြစ်ပါတယ်ဆရာ။ဟုတ်ကဲ့ဒါပေမဲ့ဒါပေမဲ့မရောက်နေတဲ့က online မှာပြင်လိုက်ပြီ။ဟုတ်ကဲ့အဲ့တော့ဒေါက်တာအေးမောင်ရဲ့အကြောင်းပြချက်ဒေါက်တာအေးမောင်တို့ရင်ပုံစံကရခိုင်ပြည်နယ်တူရောက်ချုပ်ချရေးကိုတော့အင်းဦးစိန် ANP party ha pi ne lut daw ma in a kaung ye za ne yakhain pi ne ma ANP lem khan be tin tha de asua ko long wa chuk cha pho ma chu sa bu soe tabor nai su ga a chang pya de so ba ro ai so ro ai a chang pya ye ha pu pi tin ma de tabor su yet di yin ga NLD ya khan tha pi de asua ko ba tu ga long wa chuk cha chin de soe tabor bo pu tin ma lo pyo lu ya da ba yi ro
ai a ni tha ma lo pyo lu ya ba le phya
okay ai ro ဆက်ပြီးတော့နည်းနည်းစူးစမ်းကြည့်နေတာကတိတ်တင်းမာတဲ့သဘောနည်းနည်းပဲ့ထွက်သွားပြီလို့ဆိုလို့ရှိရင်ကြင်ရခဲ့တဲ့တော့ Inus စိန်တို့ရတာ ANP ပါတီအနေနဲ့ပြည်တော်စုအစိုးရနဲ့စစ်မြေးရေးအလားအလာကောဘယ်လိုရှိလာနိုင်တယ်လို့အများကြိုးပြီးစဉ်းစားမိပါတယ်ခင်ဗျာ
ကျွန်တော်ကတော့တင်းမာတယ်ဆိုတာလေကျွန်တော်ရဲ့ဥပဒေလုံထုံးလုံကြီးတည်ဆဲနေအရင်ဆောင်ရွက်နိုင်လာကိုဆောင်ရွက်ကြမ်းလေဆိုရက်ဖက်ကပဲရက်ကြည့်ပါတယ်ဒီ2016ကလည်း ANP ပါတီရဲ့သဘောထားထုတ်ပြန်ခဲ့တဲ့မူဖြစ်တဲ့အတွက်ဒီနေ့ထိကျွန်တော်တို့သုံးဆုံးတရားပြောင်းလဲပြုပြင်အချော့ပေးဖို့အနေထားလုံးဝမရှိသေးပါဘူ
းဟုတ်ကဲ့အဲ့ဒီ2016ကိုအကျဉ်းယုံလေးနည်းနည်းပြန်ပြောပြပါခင်ဗျာအခုပြည်သက်တွေပြန်ပြီးတော့
အကျဉ်းယုံလေးကတော့အဲကျွန်တော်ဟာဒီစိုင်းကြီးနယ်လွတ်တော်မှာအများဆုံးကိုယ်စားလှယ်တွေအနိုင်ရတဲ့ပါတီဖြစ်တယ်ဆိုတော့ပသိမရှိဆိုင်ဥပဒေမှာဒီတနိုင်ငံလုံးအနိုင်ရတဲ့ပါတီကပဲဝင်ကြီးချုပ်ဖြစ်ရမယ်လို့ပြတ်တမ်းချက်မရှိဘူးရွေးကောက်ခံရွေးချစ်ခံရတဲ့ကိုယ်စားလှယ်တူဦးကိုဆိုတော့ပြတ်တမ်းချက်ပဲပါတယ်ဒါကြောင့်သူ့တော်ကိုယ်စားလှယ်အများဆုံးအနိုင်ရထားတဲ့ကျမတို့ရဲ့ခိုင်မျိုးသားဒုတိယလုံးကယုံကြည်ကိုးစားရွေးချစ်ထားကြတဲ့ဒီခိုင်မျိုးသားပါတီရဲ့ခိုင်ပြည်နဲ့အစိုးရဖွင့်ဖို့တည်တည်နေဆိုတော့မင်းကိုပဲကျမတို့တင်ပြတယ်ဒီလိုသားမဟိုခွင့်မပြုခဲ့လို့ရှိရင်ကျမတို့ဟာဒီအစိုးရနဲ့ပူပေါင်းဆောင်ရွက်ခြင်းမပြုဘူးအတိုင်းခံဖြစ်ပဲရည်တည်သွားမယ်ဆိုတော့အတိုင်းခံဆိုတဲ့စကားကလည်းဆရာတို့အများကြီးသိပါတယ်ဒီမိုကရေစီနိုင်ငံရေးမှာအတိုင်းခံဟိုဟာ ruling party ရှိမယ် opposite party ရှိမယ်ဆိုတော့ကျမတို့က opposite party အနေနဲ့အတိုင်းခံကောင်းလို့ဒီအနာရလက်ရှိအစိုးရဟာပို့ပြီးတော့အလုံးလောက်တာအဆင်ပြေလေဆိုတော့နိုင်ငံလေးပြည်ဝင်တွေလည်းအများကြီးရှိပါတယ်ဆရာ
။
ဒါမျိုးတွေနဲ့ပဲကျမတို့ကဟိုဆိုင်ဟိုအတိုင်းခံဆိုတာဟာအတူတူနာမည်နဲ့ဘာပဲဖြစ်ဖြစ်အတိုင်းခံလုံးမယ်ဆိုတော့ပြီးတင်တဲ့အရေးပြေဖွင့်ဆိုချက်မျိုးမဟုတ်ဘဲနဲ့တကယ်လုံထုံးလုံကြီးလုံးလုံးလောက်ထားရှိတဲ့ဒီမိုကရေစီနိုင်ငံတွေမှာအဲလက်ရှိအစိုးရနဲ့ကျမတို့သိရတဲ့တွဲလုံးမယ်မတူတာတွေကိုအဲထောက်ပြမယ်ဝေဖန်မယ်ကန့်ကွက်မယ်ပြနိုင်မယ်ဒါမျိုးအရာနိုင်ငံရေးယူကျင်းမှုအရာကျမတို့ကဒီအတိုက်ခံဖြစ်ရက်တည်မယ်ဆိုပြီးတော့မြင့်မြတ်တဲ့စိတ်ထားနဲ့ဒီနိုင်ငံရေးယူကျင်းမှုအရာလုပ်ခဲ့တဲ့ကိစ္စ
ဟုတ်ကဲ့
ဒါပေမဲ့ကျမတို့ကို
ဟုတ်ပြီဟုတ်ပြီ
ကျမတို့အတိတ်ကဖွင့်ဆိုကြတာကအတူဖြုံလာမယ်အကုန်လုံးကိုကန့်လိုက်ထော်လာတိုက်မယ်ဆိုတဲ့ပါတီဆိုတဲ့သဘောမျိုးလို့တည်တည်အောင်လုပ်ခဲ့ကြတာရှိတယ်ကျမတို့လုံးဝတော့ကျမတို့ဒါတွေနဲ့ပတ်သက်ပြီးတော့ရိုင်းရဲသွားစရာတော့မရှိပါဘူး
ဟုတ်ကဲ့နောက်တစ်ခုကရခိုင်ပြည်နယ်ရဲ့အခြေအနေကိုလွှမ်းခြုံပြီးကြည့်မယ်ဆိုရင်ရခိုင်အမျိုးသားတွေရဲ့အမျိုးသားရေးစစ်တပ်ကပူပြီးတော့ပြင်းထန်လာတဲ့ဘက်ကိုဥတည်နေတယ်။ဥပမာရခိုင်ပြည်ကရင်ဆိုင်ကြုံနေရတဲ့ပြဿနာနဲ့ပတ်သက်ပြီးတော့ပြည်သူတွေသဘောထားပါမလာတဲ့ကိစ္စတစ်ခုလည်းရှိတယ်။အဲ့ဒီခါမှာသူကတပ်မတော်ကိုပူပြီးတော့အကူအထားပြုကျင်လာတဲ့သဘောလည်းရှိတယ်။ဆက်သဖြင့်နိုင်ငံရေးအဖြစ်စိန်ခေါ်မှုတွေအများကြီးကြုံနေရပါတယ်။နိုင်ငံရေးသမားတွေနဲ့မကဘူးပြည်သူတွေရဲ့စိတ်ထက်မှလည်းပဲအဲ့လိုဖြစ်နေတယ်။ဒီအခြေအနေကဒါကောင်းတဲ့သဘောလို့သုံးသပ်မလားဒါကိုထိန်းဖို့လိုအပ်တယ်လို့ကောမြင်မိသလားတော့အင်းဥစဉ်သဘောထားပြောပါဦးခင
်ဗျာကျမတို့ကတော့နိုင်ငံတကာနိုင်ငံမှာစစ်တပ်ဆိုတာဟာတိုင်းပြည်ကိုကာကွယ်ဖို့အတွက်မရှိမဖြစ်လိုအပ်တဲ့အဖွဲ့အစည်းတည်ရဲ့ဆိုတာကျမတို့လက်ခံပါတယ်ကျမတို့ရဲ့နိုင်ငံရေးအနေထားတမိုင်းကြောင်းမှာတော့စစ်အုပ်ချုပ်ရေးကိုတော်တော်လေးကိုခါခါပြီးပြီးကိုခံစားလာခဲ့ကြပြီးဖြစ်တဲ့အတွက်စစ်အုပ်ချုပ်ရေးတပ်ဖန်ကောင်းထောင်လာဖို့အနေထားကိုတော့အမ်ဘူးတော့မကြိုက်ဘူးလို့ပဲကျမပြောချင်ပါလေဒီလိုလည်းမဖြစ်ကောင်းဘူးလို့ကျမတို့ကအမြဲတမ်းဟိုယူဆတယ်ညှော်နေတယ်ဒါပေမဲ့တကယ်ရင်အမျိုးသားရန်အမျိုးသားအကျိုးစီးပွားကိုကာကွယ်ရမယ်ဆိုရင်ငါတက်မတော်ရဲ့အခန်းကလာဟာအရေးကြီးပါတယ်ဒီကာကွယ်ရမယ်အရေးကြီးတာနဲ့လုံးဆောင်ပုံအပ်ပြီးတော့ငါပြန်ပြီးတော့နောက်ကျောင်းပြန်အောင်ဆုံးရဲ့ဖက်ကိုတောင်းမယ်ဆိုတဲ့အနေထားမျိုးတော့ကျွန်မဘတော်မှမခံ
ဟုတ်ကဲ့နောက်တစ်ခုမေးချင်တာကတော့အခုဘ ਹੁ အစိုးရအနေနဲ့လူလူထောက်ခံမှုနဲ့ရေကောက်ပွဲမှာအနိုင်ရပြီးတက်လာခဲ့ပြီးရဲ့နောက်ပိုင်းရခိုင်ပြည်နယ်အတွင်းမှာစီးပွားရေးပညာရေး Sadapin, Lumuye, Chene, Tuta, Kama, and Losang, Pin and Gere, Hamia, see, Nenepio, Yavia. The Mongo,
Pamadi, Osoa, Dika, or Lutuye, Tauka, Mucha, Zinga, Jihadi, Simbabwe. A 2 billion tomorrow, Kanyota, Badi, the Zongpia, three song, three new causing, two nine move, no one will keep it lighted. Tomorrow. ဟာကျမတို့ရဲ့ရခိုင်လူထုအတန်ရခိုင်မြို့သားတွေအတန်ဟာဒီထောင်စုအစိုးရအထက်မှာတင်လို့သွားတဲ့အနေအထားကိုရှိတယ်ဆိုတော့ရခိုင်ပြည်နယ်ဒုတိယဖွံ့ဖြိုးရေးတော့ကော်မတီတွေနာမည်တွေအမျိုးမျိုးနဲ့ပွဲတယ်မယ်ရခိုင်အတန်ပြောက်သွားပြီးတော့ရခိုင်ရဲ့ဒူးစီးပွားတွေဟာရခိုင်ရဲ့ပြောင်းမဲ့အနေအထားကိုရောင်းလာတဲ့အင်းကျမတို့ရဲ့ဟိုချင်းမတိုးတာနောက်မဆုတ်တာအနေအထားမှာပဲလက်ချက်တည်းလို့ချင်းကြ
khon pyo yin bo le aswang ngong bo ma phit taw ma phit tin mu bo le da mae ti khain pi ne ha pi dong su ne po pi lo kin kwa la de tbaw phit ni le so yin ma sa da do yin nu si
pi dong su ga phit de lo kin kwa ni de tbaw be mae ti khin ne juma lo di pu ni ne a ni phai si tha de di pa ti nyan nyan le a chin chin ha chan di yin sit man ne federal democracy sa ni bo ထူထောင်သွားမယ်ပြည်ထောင်စုကိုထူထောင်သွားမယ်ဆိုပြီးတော့အခုဒီ28ပြည်လုံးပြည်ထောင်စုငြိမ်းချမ်းရေးညီလာခံအဲဒီဒေါင်းကြီးအမျိုးမျိုးနဲ့ဆွေးနွေးကြတဲ့အနေအထားတွေဟာအားလုံးပြည်သူတာဖြစ်ပါတယ်ဒီပုံပေါင်းပါဝင်ပြီးတော့စစ်မှန်တဲ့ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုကိုသွားကျင်ပါတယ်ဆိုတဲ့လူတွေကိုလက်ကမ်းဖို့ရဲဒန်းလူတွေထားဖို့ဟုတ်နိုင်ငံရေးအဖြစ်ဒီဒန်းလူတွေဆက်ဆံဖ တူထားတဲ့သဘောမျိုးပယ်လျက်ကြံလုံးလိုက်တဲ့သဘောမျိုးပဲကျမတို့မြင်ပါတယ်။တကယ်တမ်းကျတော့စစ်မှန်တဲ့ဖက်ဒရယ်တည်ထောင်စုဒီမိုကရေစီတည်ထောင်စုကိုတွားကြမယ်ဆိုရင်အားလုံးတိုင်းရင်းသားလို့ပြောနေတဲ့ဒီလူမျိုးပေါ်အရှိခံတဲ့ပြည်ထောင်စုပါတီတွေကိုအလေးထားပြီးတော့ဆောင်ရွက်ဖို့တင့်ပါတယ်လို့ကျမပြောချင်ပါတယ်။
ကျေးဇူးတင်ပါတယ်ဆီစဉ်ဆက်တဲ့မြမအရေးတုံးသက်ချက်ကိုနားဆင်ကြရတာပါအခုတော့သူယုံကြည်ရာဆီစဉ်လှည့်ကြပါပြီခုတစ်ပတ်ဆီစဉ်မှာတော့အမေရိကန်နိုင်ငံ Community Solutions အစီအစဉ်ရဲ့ပညာသင်ဆုနဲ့ပညာရေးဆိုင်ရာတိုးတက်မှုတွေကိုလေ့လာသင်ယူနေတဲ့မတ်ပူပူတောင်းဝင်းဘာကိုယုံကြည်တယ်လဲဆိုတာနားဆင်ရပါမယ်မတ်မိုးဖြူကဆီစဉ်တင်ဆက်ပါတယ
်မတ်ပူပူကိုပြန်တန်းနေတယ်မဘာကိုယုံကြည်လဲကျွန်တော်ဘယ်လိုယူရချက်တွေကြောင့်အခုလက်ရှိပညာရေးဖွံ့ဖြိုးတိုးတက်ရေးနဲ့ဆိုင်တဲ့အလုပ်တွေလုပ်နေလေပေါ့နော်။ဆယ်လောက်ပြီးတဲ့အခါတင်ကြေးနဲ့ပတ်သက်ပြီးတော့လှုပ်လာခဲ့တာအချိန်ကုန်လို့ကောင်းမှန်းမသိခဲ့ဘူး။ကလေးနဲ့တင်ကြားတင်ယူရင်းပြောခဲ့ရဲ့တစ်ဖက်ကလည်းပညာရေးနဲ့ရောပညာရေးစီမံခန့်ခွဲမှုနေနဲ့ရောစိတ်ဝင်စားစရာအကြောင်းအရာတွေကိုတင်ယူမှုမရခဲ့ဘူးပေါ့နော်။အဲ့လိုတင်ကြားတင်ယူရင်းနဲ့အချိန်တစ်ခုရောက်လာတာနဲ့ပညာရေးဆိုတာတော့အရေးကြီးရယ်ဆိုတာနားလည်လာတယ်။ကိုလုံးလာတဲ့ကိုလုံးနေတဲ့အလုပ်ပေါ်မှာလည်းရည်ရွယ်ချက်ရှိရလို့ခံစားမိလာတယ်လို့အကျိုးပြုနေတဲ့လုပ်ငန်းတစ်ခုအနေနဲ့ကောယုံကြည်ချက်ရှိလာခဲ့တယ်။အဲ့တော့ဘာကြောင့်လဲလို့ပြောရမယ်ဆိုလို့ရှိရင်တွေးကြုံခဲ့တဲ့အတွေ့အကြုံတွေရောပြီးတော့ဖတ်ခဲ့တဲ့စာရီးအကြောင်းရောပေါ့နော်။အထူးသဖြင့်20ရာစုနောက်ကနောက်ပိုင်းရနေပြီးစပြီးပြောလာခဲ့တဲ့ Progressive Education နဲ့ပတ်သက်တဲ့အတွေ့အခေါ်တွေလောက်ဆောင်မှုတွေရဲ့လက်မှတ်မှုကြောင့်လို့ပဲပြောရမယ်။Progressive education မှာက democracy ဆိုတာကနိုင်ငံသားတိုင်းကသူတို့ရဲ့ဘဝပေါ်ထက်ရမှုရှိတဲ့လူမှုရေးရောစီးပွားရေးရောနိုင်ငံရေးတွေစတော့ဒီမှာတက်ကြွစွာပါဝင်မှုရှိခြင်းလို့အဓိပ္ပာယ်ဖွင့်ထားတယ်။အဲဒါကြောင့်သူကပညာရေးရဲ့ရည်ရွယ်ချက်ကိုတဦးချင်းစီရဲ့အရေးချင်းစိတ်ဝင်စားမှုအတွေးခေါ်လိုအပ်ချက်ယဉ်ကျေးမှုတွေကိုလေးစားတတ်ဖို့ရည်ပြီးတော့လူမှုပဝင်ခြင်းမှာဝင်ဆန့်ပြီးတော့စမ်းစစ်ဝေဖန်နဲ့စွဲရည်ပြီးမြင်မာလာဖို့ရယ်အားလုံးနေအချိုးအတွက်ကိုပေါ့နော်အတူတကွတက်ကြွစွာလှုပ်ဆောင်မှုဆိုတဲ့ရည်ရွယ်ချက်တွေနဲ့ပညာရေးကိုကလေးဘဟုပြုပညာရေးဆိုပြီးတော့အဓိပ္ပာယ်ဖွင့်ဆိုခဲ့တယ်။အဲ့ဒီအဓိပ္ပာယ်ဖွင့်ဆိုမှုကကျမရဲ့ယုံကြည်ချက်ပညာရေးလှုပ်ဆောင်မှုတွေပေါ်မှာဖြစ်လာခဲ့တယ်ပေါ့နော်။အဲ့ရနဲ့အခုကျမတို့လက်ရှိအခြေအနေရဲ့ပညာရေးကိုပြန်စဉ်းစားကြည့်ရပေါ့နော်။အဲ့ဒီရည်ရွယ်ချက်တွေကိုတွားနေလာပေါ့
လက်ရှိပညာရေးအားကွဲပြားမှု diversity ဆိုတာတက် uniformity ပေါ့နော်တူညီမှုပေါ့နော်အထူးသဖြင့်ကွဲပြားမှုကိုလေးစားနားလည်ဖို့ကိုသင်ကြားပေးတာတက်ပုံတူပါ့ဘာဝင်မှုသွတ်သွင်းတယ်လို့မျိုးဖြစ်နေလို့သုံးသပ်မိရယ်ပြီးတော့ကြာဝေချေတဲ့အောင်တော့သင်ကြားပေးရယ်ဒါပေမဲ့ sensitive ဝေဖန်ဖို့အားမရှိတဲ့ပဝင်ချင်းမျိုးဖြစ်နေတယ်လို့သုံးသပ်မိရယ်ပေါ့နော်အခုလက်ရှိဖြစ်နေတဲ့ပညာရေးလမ်းကြောင်းအနေမျိုး progressive လမ်းကြောင်းကိုရွေးဖို့ဆိုတာပြောရလွယ်တယ်လို့ပြောရမယ်။ဒါပေမဲ့မဖြစ်နိုင်ဘူးလို့ပြောလို့ရှိရင်တော့မဖြစ်နိုင်ဘူးလို့ညင်းလို့မရနိုင်ဘူးပေါ့နော်။ဖြစ်နိုင်ဖို့ကျွန်တော်တို့လုပ်နိုင်ရမယ်ပေါ့။အဲဒါကြောင့်ပဲကျွန်မပညာရေးဆရာလုပ်ငန်းတွေကိုစပြီးတော့လုပ်ခဲ့တယ်ပေါ့နော်။သင်ကြားဒီတမားအနေနဲ့ရော program တွေကိုစီမံတဲ့သူတွေအနေနဲ့ရောတခြားသောပညာရေးဆရာလုပ်တွေကိုစပြီးတော့လုပ်ခဲ့တယ်အကျိုးဆုံးပြောရရင်တော့ကျမယုံကြည်တဲ့ပညာရေးဆိုတာလုံးဝအေးအေးလေးပါအနှစ်သာရရှိတဲ့ပညာရေးမျိုးပညာရေးရဲ့မူလရောရည်ရွယ်ချက်အတိုင်းရှိဖို့ရှိတဲ့ပညာရေးမျိုးလက်တွေ့ဆင်တဲ့ပညာရေးမျိုးအပေါ်ရင်အကျိုးတစ်ခုအတွက်သုံးချတဲ့ sample တစ်ခုဖြစ်မနေတဲ့ပညာရေးမျိုးပေါ့နော်အဲ့ဒီပညာရေးမျိုးရဖို့အတွက်ရောကျမလက်ရှိလုပ်နေတဲ့အလုပ်တွေကိုဆက်ပြီးတော့စူးစမ်းလုပ်သွားမှာပါအားလုံးကျေးဇူးတင်ပါတယ
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ်။မမိုးဖြူအစီအစဉ်တင်ဆက်တဲ့သူယုံကြည်ရာအစီအစဉ်ကိုနားဆင်ကြရတာပါအခုထုတ်လွှင့်နေတဲ့နားရီကြအစီအစဉ်ကိုမနေ့၈ နာရီကနေ9နာရီထိလိုင်းဒိုမီတာ16 19နဲ့24လို့ကနေပြန်လည်ထုတ်လွှင့်ပေးပါမယ်အခုဆက်ပြီးဒီကနေ့မနေ့အတွက်သတင်းအကျဉ်းချုပ်ကိုဦးကျော်စံတာကပြောပြပါမယ်ခင်ဗျာ
အမေရိကန်ခြေစိုက်ဆော်ဒီဂျာနယ်လစ်တူပျောက်ဆုံးရကိစ္စနဲ့ပတ်သက်ပြီးတူကီတို့ပြောနေသလိုသူဟာအစ္စတန်ဘူးမြို့ဆော်ဒီကောင်စီဝင်ရုံးမှာစပ်ဖြတ်ခံရတယ်ဆိုတော့အသံနဲ့ဗီဒီယိုရှိရင်သူလူချင်းလေလို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောကြလိုက်ပါတယ်အကြမ်းဖက်မှုတိုက်ဖျက်ရေးအတွက်ဆော်ဒီအရေဗျနိုင်ငံဟာလိုအပ်နေပြီးသူတို့ဟာအမေရိကန်လက်နက်တွေကိုဒေါ်လာဘီလျံ130ဖို့တောင်မှတ်ယူထားတဲ့အတွက်သူတို့နဲ့လမ်းမခွဲလူဘူးလို့လည်းသမ္မတထရမ့်ကဆိုပါတယ်ဗီယက်နမ်နိုင်ငံမှာအတိုက်ခံဘလော့ဂါတူဦးကိုစလုပ်ပေးလိုက်တဲ့အတွက်အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကကြိုဆိုလိုက်ပါတယ်မာသမတ်ရှုံးလို့ကြော်ကြတဲ့ဒီဘလော့ဂါဟာဗီယက်နမ်ကွန်မြူနတီဆွေးကိုအစီအဖြစ်ဖုန်းနဲ့ထောင်နဲ့နှစ်နှစ်ကြာခံရတာဖြစ်ပါတယ်အမေရိကန်ပြည်ထောင်စုအထက်လွှတ်တော် Republican အမတ်များခေါင်းဆောင် Mitch McConnell ကအရသာခေါင်းဆောင် Donald Sanchez ကြီးဟာမြန်မာနိုင်ငံအတွက်တခုတည်းသောမျှော်လင့်ချက်အဖြစ်ဆက်လက်တည်ရှိနေပြီးရိုညာအစ္စလာမ်ရဲ့ပေါ်စစ်တပ်ရဲ့နှိကုပ်မှုအတွက်သူ့ကိုနိုင်ငံတကာစုပြုံချုပ်ချနေတဲ့အချိန် Congress လွှတ်တော်ကပါဝင်လို့အကျိုးရှိမှမဟုတ်ဘူးလို့ပြောကြလိုက်ပါတယ်မြန်မာနိုင်ငံရဲ့လူခွေးဆန်ရချိုးဖောက်မှုတွေတဲ့မြန်မာစစ်တပ်ကလူပုဂ္ဂိုလ်တချို့အပေါ်စုစည်းအစိုးရကပြင်မှတ်ထားအရေးယူတာအပါဝင်အရေးယူဒဏ်ခတ်မှုတွေပုံမတင်းတင်းကြပ်ကြပ်ချထားလိုက်ပါတယ်။ဒါဟာ EU ဥရောပသမဂ္ဂကမြန်မာအပေါ်အရေးယူဒဏ်ခတ်ထားတဲ့အညီစုစည်းအစိုးရအခုလိုလှုပ်ဆောင်ကြလဲဖြစ်ပါတယ်။မြန်မာစစ်တပ်ဖိနှိပ်တဲ့နေရာမှာအဆုံးပြုနိုင်ရေးရှိတဲ့စစ်သုံးကိရိယာပစ္စည်းရောင်းချမှုကိုပါပိတ်ပင်ထားတဲ့အထက်မှာပါဝင်မှာဖြစ်ပါတယ်ခင်ဗျာ။
တဒဗရီနီမနခင်တွေသတင်းချင်းချုပ်ကိုဦးကျော်စံတာကပြောပြသွားတာပါဒီကနေ့မနခင်အတန်လေးစီစဉ်တွဲထုတ်လို့ရမှုကကိုဇော်ဝင်းနိုင်မှာအတမိုင်းအင်ဂျင်နီယာကတော့ပက်ထရစ်ဒီယာဖြစ်ပါတယ်ဒီရီမာပိုင်းရဲ့တဒဗရီနီညနေပဲစီစဉ်ကိုတော့ညနေ6နာရီခွဲကနေ9နာရီထိလိုင်းလိုမီတာ16 19နဲ့25တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဗီဒီယိုကိုနားဆင်တဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ဗီဒီယိုသောတာရှင်များနဲ့တကွမြန်မာနိုင်ငံလူနိုင်ငံသားအားလုံးကိုစိတ်နှပြကျမ်းမာချမ်းသာကြပါစေကျွန်တော်ကျော်ကျော်သိမ့်ပါThis program has come to you from the Voice of America, Washington.